Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2018ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့တို့ကြေညာပေးမှာပါအိန္ဒိယသမ္မတရမ်နတ်ကိုဗင်ဟာလျက်ကြခီးစဉ်ဖြင့်မြန်မာနိုင်ငံကိုရောက်ရှိနေပါတယ်။မက္ဆီကိုနယ်စပ်တလျှောက်နယ်စပ်တိုင်းကာယန်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အတိုက်ခံဒီမိုကရက်တစ်ပါတီတို့ကြားအငင်းပွားနေကြပါတယ်။ဒီလိုသတင်းလေးတွေကြားမှာပါမအင်ဂျင်နိုင်ရေ
ကောင်းပါပြီရှင်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်မှုဟာလူမျိုးတုံးတပ်ဖြတ်မှုအဖြစ်အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ချက်ချမှတ်ခဲ့ပါပြီ။ဒါနဲ့ပတ်သက်လို့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနှาศင်ရဖို့ရှိပါတယ်။ဒါအပြင်နာမည်ကျော် Time Magazine ကြီးကနေ2018ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်စီးရင်မှာ Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုဂုဏ်ပြုရွေးချယ်ခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုနှาศင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ကပြောပြမှာပါ။
မက္ဆီကိုနယ်စပ်တလျှောက်မှာနယ်စပ်ဒဏ္ဍာရီကာယံဖို့အတွက်ကိစ္စဟာနိုင်ငံတော်အတွက်အရေးပေါ်လောက်ရမယ်အလုပ်ကိုတုံ့ပြန်လှုပ်ဆောင်တာလို့ကြေညာရင်းလွှတ်တော်အမတ်တွေဘက်ကနေလုံလောက်တဲ့ရန်ပုံငွေချမပေးရင်အစိုးရရန်တရားလဲပတ်မှုရပ်တန့်အောင်လှုပ်ဆောင်မယ်လို့သမ္မတထရမ့်ကထိန်းချုပ်မှုနဲ့အတူအင်ကာနေ့မှာသမ္မတအင်ဗျူအိုဗယ်ရုံးခန်းထဲမှာသတင်းတောက်တွေရှိမှာပဲသမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေကြားမပြေမလည်ဖြစ်ခဲ့ကြပါတယ်။အခုလိုနယ်စပ်လုံခြုံရေးအတွက်အစိုးရရန်တရားကိုရပ်တန့်စေတာနဲ့ပတ်သက်ပြီးသူဂုံယူချောင်းသမ္မတထရမ့်ကပြောကြားခဲ့တာပါ။အထက်လွှတ်တော်အနည်းစုအများခေါင်းဆောင်ဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်မှာ Chuck Schumer ကတော့သမ္မတကအစိုးရရန်ကြရက်ပစ်ချင်နေတာဖြစ်ပြီးအခုလိုအငင်းပွားမှုကြောင့်တော့ရက်တံမပြတ်သင့်ဘူးလို့တောင်းပြန်ပါတယ်။အောက်လွှတ်တော်ထိပ်တန်းဒီမိုကရက်တစ်အမတ်တဦးဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်လွှတ်တော်အမတ်နန်စီပလိုစီကနေဆက်တိုင်းကိစ္စနဲ့အစိုးရရန်ကြရက်ပစ်ဖို့မထိုက်တန်ဘူးလို့ပြောကြားခဲ့ပြီးတဲ့နောက်နေဆက်လုံခြုံရေးနဲ့ဘတ်ဂျက်ငွေချထားရေးဆိုင်ရာအတည်ပြုချက်ရဖို့အတွက်လိုအပ်တယ်မင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်ပလိုစီနဲ့သမ္မတထရမ့်တို့ကြားအငင်းပွားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကနေဆက်တတိုင်းဟာလုံခြုံရေးအစိတ်ပိုင်းတစ်ခုဖြစ်တဲ့အတွက်လိုအပ်ကြောင်းပြောပေမဲ့နန်စီပလိုစီကတော့ဒါမှမှန်ဘူးလို့ညင်းခဲ့တယ်လို့သူ့ရဲ့ပြောကြားချက်ကိုလည်း Chuck Schumer ကထောက်ခံခဲ့တာပါ
။ Google ကုမ္ပဏီရဲ့မှုဆောင်အရာရှိချုပ် Sundar Pichai ကနိုင်ငံရေးပြလိုက်မှုရှိပဲနဲ့ Google ကုမ္ပဏီကိုလှုပ်ဆောင်နေတာပါလို့ American Outlook တော်တရားရေးကုမ္ပဏီကိုမနေ့တုန်းကပဲပြောခဲ့ပါတယ်။သတင်းအမြင့်တွေရနိုင်တဲ့နေရာကြည်ကြည်ပြပြနဲ့စုံစုံလင်းလင်းရှိတဲ့အထက်မှာလက်ရဘက်ကလူတွေရောလက်ဝဲဘက်ကလူတွေစီကပါတရင်နေရတဲ့အကြောင်းသူတို့လည်းအဲ့ဒီတရင်တွေကိုယူတဲ့အကြောင်းစုံလင်းကွဲပြားမှုတွေကိုဖော်ပြရေးကအဓိကအဖြစ်အခိုင်အမာထားပြီးတော့သူတို့တွေအသေးချာလှုပ်ဆောင်နေပါတယ်လို့လည်း Google ကုမ္ပဏီရဲ့အကြီးအကဲ Sundar Pichai ကပြောပါတယ် Republican Outlook တော်အမတ်တွေက Google ကုမ္ပဏီဟာရှိရွှဲဝါဒအမြင်တွေကိုတိတ်ပြီးတော့မဖော်ပြပေးပဲလုံးနေတယ်ဆိုပြီးတော့ဆွဆွဲနေတာပါဒီမိုကရက်ဘက်ကိုရိမ့်နေ Republican ဘက်ကိုဖိနှိပ်တဲ့သဘောဆွဆွဲနေတာပါ Google ကုမ္ပဏီရဲ့အကြီးအကဲ Sundar Pichai ကတော့သူဟာ Google ကုမ္ပဏီကိုနိုင်ငံရေးဘက်လိုက်မှုမရှိစေရပဲဥဆောင်လို့ရှာနေပြီး Google ကုမ္ပဏီရဲ့ထုတ်လုပ်တဲ့ပစ္စည်းတွေဟာလည်းဒီတိုင်းဖြစ်စေရမယ်လို့လွှတ်တော်တရားရေးကော်မတီကိုမနေ့ကပြောဆိုခဲ့ပါတယ
်တရုတ်ဤပညာကုမ္ပဏီအကြီးအကဲမန်ဝမ်ဂျိုးကိုအမေရိကန်ပြည်ထောင်စုရဲ့ပန်ကြားချက်အရကနေဒါအစိုးရကဖမ်းဆီးခဲ့ပြီးတဲ့နောက်ကနေဒါနဲ့တရုတ်တို့ကြားတင်းမာမှုတွေတိုးလာနေချိန်မှာပဲတရုတ်အစိုးရကကနေဒါတန်တမန်ဟောင်းတူကိုဖမ်းဆီးထားလိုက်ပါတယ်2003ခုကနေ2016အတွင်းဘေဂျင်းနဲ့ဟောင်ကောင်တွေမှာကနေဒါတန်တမန်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူမိုက်ကယ်ကော့ရစ်ကိုဒီသတင်းပတ်စောပိုင်းမှာပဲတရုတ်အစိုးရကဘာအကြောင်းပြချက်မှမပေးဘဲဖမ်းဆီးခဲ့တာဖြစ်ပါတယ်မန်ဒရင်းဘာသာစကားကျွမ်းကျင်သူကော့ရစ်ကICS ပဋိပက္ခဆိုင်ရာနိုင်ငံတကာအဖွဲ့အရှိမြောက်အာရှဒေသဆိုင်ရာအကြီးအကဲအကြံပေးတဦးဖြစ်ပါတယ်။ကနေဒါနိုင်ငံမှာအဖမ်းခံနေရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဗဏ္ဍာရေးဆိုင်ရာအကြီးအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်ခြင်းရှိနေခြင်းမှာပဲသူ့ကိုအာမခံပေးတယ်မပေးတဲ့ကနေဒါတရားရုံးမှာကြားနာဆစ်ဆဲနေခြင်းမှာပဲအခုလို Corporate ကိုဖမ်းဆီးထားတာဖြစ်ပါတယ်။ICS အဖွဲ့ကြီးကတော့ သူ့ကိုဘယ်မှာဖမ်းဆီးထားရလဲဆိုတာသိအောင်လှုပ်ဆောင်မှာဖြစ်ပြီးအန်ဒီယမပေးဘဲနဲ့ချက်ချင်းပြန်ပြီးလှုပ်ပေးဖို့အတွက်သူတို့အစွမ်းကုန်ဆောင်ရွက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
ပါကစ္စတန်နိုင်ငံကပှတ်တွန်မျိုးသားရေးလှုပ်ရှားမှုနဲ့ဆိုင်တဲ့သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေကိုပါကစ္စတန်အာဏာပိုင်ကစစ်ဆေးနေပြီး VOA ရဲ့ website တွေကိုလည်းပိတ်ပင်ထားလိုက်ပါတယ်ဒေသတွင်းလူထုစုဝေးမှုတွေနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့ဖော်ပြချက်တွေကိုလည်းရဲဘက်ကအမှုဖွင့်လှုပ်ဆောင်နေပါတယ်ခိုင်ဘာပတ်တွန်ဝါပြည်နယ်မှာစနေနေ့တုန်းကလူ20လောက်စုရုံပြီးတော့ဆန္ဒပြမှုတစ်ခုဖြစ်ပွားခဲ့ကြောင်းအဲဒီမှာဒေသခံရုတ်တံလိုင်းတစ်ခုကဇဖာဝဇီနဲ့RFR radio ကဆလတ်မရှုတုကဆန္ဒပြပွဲမှာပါဝင်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ရဲ့သတင်းတစ်ခုမှဖော်ပြထားပါတယ်အစိုးရအဖွဲ့အစည်းတွေကိုစန့်ကျင်ရေးတွေဆန္ဒပြသူတွေကကြွေးကြော်ခဲ့ကြပြီးလူထုကိုကြမ်းဖက်မှုလှုပ်ဆောင်ကြဖို့လဲလှုံ့ဆော်ခဲ့ကြတယ်လို့ရဲတပ်ဖွဲ့ကဆွဆွဲပါတယ်ဇဖာဝဇီယာနဲ့ဆလတ်မရှုတုကတော့သူတို့တွေဟာဒီဆန္ဒပြပွဲအကြောင်းသတင်းလုပ်ဖို့သတင်းသမားတွေအဖြစ်နဲ့ဆန္ဒပြပွဲမှာရှိနေခဲ့ကြတာလို့ဆိုပါတယ်လုံးခဲ့တဲ့တပတ်လောက်တုန်းက VOA ဥတုဌာနရဲ့ website ကိုပိတ်ပစ်ဖို့ internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းကိုပါကစ္စတန်အာဏာပိုင်တွေကအမိန့်ထုတ်ခဲ့ပါတယ် VOA ရဲ့ဒီဝါဘာသာသတင်း website ကတော့ပိတ်ပင်ခံထားရတာလက်နဲ့ချီကြားနေပါပြီဒီဝါဘာသာနဲ့ VOA ရဲ့ထုတ်လွှင့်ချက်တွေကိုပတ်စတိုစကားပြောသူတွေနေထိုင်ရာပါကစ္စတန်နဲ့အာဖဂန်နယ်စပ်တခြားမှာရှိကြတဲ့သူတွေကအပ်ပေးကြတာပါပါကစ္စတန်ပြန်ကြားရေးဝန်ကြီးဖော်ဝတ်ချောင်ဒရီကတော့သူတို့ပိတ်ပင်ခဲ့တဲ့သတင်း website တွေဟာအခြေမြစ်မရှိဘဲမှန်မှန်ကန်တဲ့သတင်းတွေကိုဖော်ပြကြတယ်လို့ဆိုပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839ညလိုင်းဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်မှာကျန်းပတ်နေနေမှုကလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့ American Outlook တော်ကဒီကနေ့ဆုံးဖြတ်ချက်ချပါတယ်။ထရမ်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းဖြစ်ခဲ့တဲ့အခြေအနေတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်လို့သာတတ်မှတ်ပြောဆိုနေချိန်မှာလွှတ်တော်ကလူမျိုးရုံးတပ်ဖြတ်မှုဖြစ်တဲ့ဆိုတဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့တာပါ။ရိုဟင်ဂျာတိုင်းနယ်ချင်းနိုင်ငံတွေကထွက်သွားရလောက်အောင်လူခွင့်ချုပ်ဖောက်မှုကျူးလွန်ခဲ့တဲ့တွေကိုအရေးယူနိုင်မှုအတွက် Republican နဲ့ Democrat ထိပ်တန်းလွှတ်တော်အမတ်တွေရဲ့ထောက်ခံမှုနဲ့ Ohio ပြည်နယ် Republican Outlook တော်မှာ Steve Sharpe ကဆုံးဖြတ်ချက်မူကြောင်းကိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒါမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရက်စက်တဲ့လှုပ်ရက်တွေအတွက်အရေးယူသင့်တယ်ဆိုတာကိုအင်မြူရောကိုအချက်ပြကြတဲ့သဘောဖြစ်တယ်လို့လွှတ်တော်ကပြောပါတယ်အခုဒီပြုတ်ခဲ့တဲ့ဆုံးဖြတ်ချက်ထဲမှာထောင်နှံခုနှစ်စီချကန်ထားတဲ့ Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိစ္စကိုလည်းထည့်သွင်းအပြစ်တင်ထားတာဖြစ်ပါတယ် Ranger ဆိုတဲ့အတုံးလုံးလက်မခံတဲ့မြန်မာအစိုးရကတော့ကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်အခိုင်အမာတက်တွေပြနိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားတာပါအ
မေရိကန်ပြည်ထောင်စုရဲ့1998ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥရေရလွတ်လပ်စွာကိုးကွယ်ခွင့်ချိုးဖောက်ခံရရစေဖြစ်တဲ့နိုင်ငံ၁၀ခုကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီဇင်ဘာလ၁၇ရက်မနေ့ကပဲစာရင်းထုတ်ပြန်ခဲ့ပြီးတော့အဲ့ဒီနိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်ခြေနေတွေဟာစိုးရင်ရတဲ့အဆင့်မှရှိနေတယ်လို့အမေရိကန်ဘက်ကသတ်မှတ်ပါတယ်။အဲ့ဒီ၁၀နိုင်ငံကတော့မြန်မာ၊တရုတ်၊ရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆူဒန်၊ sorry အာရေဗျာ၊တာဂျီကစ္စတန်နဲ့တာခ်မင်နစ္စတာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရင်ရတဲ့အဆင့်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာဟာ1996ခုနှစ်ခရဲကပါမြန်မာနိုင်ငံရဲ့အခြေခံဥပဒေထဲမှာလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ရှိကြောင်းပြဋ္ဌာန်းထားတဲ့ဆိုပေမဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာယုံကြည်ပြောဆိုခွင့်တွေပေါ်မှာကန့်သတ်မှုတွေရှိနေတဲ့ကြောင်းရိုဟင်ဂျာပါဝင်လူနည်းစုဘာသာကိုးကွယ်ယုံကြည်တွေကလည်းခွဲခြားဆက်ဆံခံရတာစော်ကားခံရတာနဲ့အကြမ်းဖက်ခံရတာတွေကိုကြုံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ထမ်းကဆိုပါတယ်
အိန္ဒိယသမ္မတရမ်နတ်ကိုဗင်ဟာလေးရကြခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုတနင်္လာနေ့မှာစတင်ရောက်ရှိနေပါတယ်။နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့နဲ့တွေ့ဆုံခဲ့ပြီးနှစ်နိုင်ငံနဲ့နိုင်ငံတကာအရေးကိစ္စရပ်တွေဆွေးနွေးခဲ့တာပါ။နှစ်ပေါင်း၁၂နှစ်ကြာမှာပထမဆုံးအိန္ဒိယသမ္မတတဦးမြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်အတွင်းအိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးဆောက်လုပ်ရေးနဲ့ကလတန်စီမံကိန်းထဲမှာပါဝင်တဲ့ရေလမ်းကုန်းလမ်းတိဆောက်ရေးတွေပြီးဆုံးတဲ့အထိဆောင်ရွက်ပေးမှာဖြစ်ကြောင်းအိန္ဒိယသမ္မတကကတိပြုခဲ့ပါတယ်။အိန္ဒိယဟာမြန်မာနိုင်ငံရဲ့၁၇နိုင်ငံမြောက်အများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပြီးရေနံနဲ့တဘာဝဓာတ်ဝင်ကုမ္ပဏီ အများစုပေါင်းနဲ့အိန္ဒိယကုမ္ပဏီပေါင်း26ခုရဲ့မြန်မာနိုင်ငံနဲ့ယင်းနှိမ့်နှံမှုကအမေရိကန်ဒေါ်လာတန်း940ရှိပါတယ်။ဒီခီးစင်မှာမြန်မာတရားရေးဌာနဆွမ်းဆောင်ရေးမြင့်တင်ရေးအတွက်အိန္ဒိယတရားရေးဌာနကသင်တန်းပေးဖို့နဲ့နိုင်ငံသိပ္ပံနဲ့နည်းပညာရဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတပ်ပြီးခဲ့တဲ့နှစ်ထဲကအိန္ဒိယကလှူဒန်းခဲ့တဲ့6လုံပေးနေတဲ့နေအလုံးပေါင်း250တဲ့ကအလုံး50တရားဝင်လွှဲပြောင်းပေးရခဲ့ပါတယ်။
Direct from Washington, the voice of America, VOA. Dr. Myutat ne Kuchaw Lin nu ga Buddha Bu ne 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 khin tadin si si ko tin set twa ra ba shin. Akhu raw tadin hlwa ri ko sat pi na sin ya ma ba. So so ga tadin ne ma cha ga ya de time American နိုင်ငံသားရေးဝန်ကြီးဌာနကတတ်မှတ်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒီဇင်ဘာလ17ရက်မနေ့တုန်းကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာမြန်မာတရုတ်အီရန်နဲ့မြောက်ကိုရီးယားအပါအဝင်10နိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ဆုံးရှုံးနေတဲ့နိုင်ငံတွေထဲမှာစိုးရိမ်မှုကောင်းတဲ့အဆင့်မှာရှိကြောင်းဖော်ပြထားပါတယ်။ကိုကျောင်းလွင်ကပဲဆက်ပြီးတော့အသေးစိတ်ပြောပြမှာပါ။
အမေရိကန်ပြည်ထောင်စုရဲ့1998ခုနှစ်တုန်းကထုတ်ပြန်ခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံနေကြဆဲဖြစ်တဲ့နိုင်ငံ10ခုကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမနေ့တုန်းကပဲစီးရင်ထုတ်ပြန်ခဲ့ပြီးအဲ့ဒီနိုင်ငံတွေကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာစိုးရိမ်ရတဲ့အဆင့်မှာရှိတယ်လို့အမေရိကန်ကသတ်မှတ်ပါတယ်။အဲ့ဒီ10နိုင်ငံကတော့မြန်မာ၊တရုတ်၊အရစ်ထရီးယား၊အီရန်၊မြောက်ကိုရီးယား၊ပါကစ္စတန်၊ဆူဒန်၊ဆော်ဒီအာရေဗျာ၊တာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစိုးရိမ်ရတဲ့အဆင့်ဖြစ်အမေရိကန်ကသတ်မှတ်ခဲ့တာ1996ခုနှစ်ခရဲကပါမြန်မာနိုင်ငံရဲ့အခြေခံဥပဒေထဲမှာလွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရှိကြောင်းပြဋ္ဌာန်းထားပေမဲ့အာဏာပိုင်တွေအနေနဲ့ဘာသာရေးဆိုင်ရာလွတ်လပ်စွာယုံကြည်ပြောဆိုခွင့်တွေပေါ်မှာအကန့်အသတ်ထားနေကြောင်းရိညာမွတ်စလင်ပါဝင်လူနည်းစုဘာသာကိုးကွယ်ယုံကြည်သူတွေဟာလည်းခွဲခြားဆက်ဆံခံရတာ၊စော်ကားခံရတာနဲ့အကြမ်းဖက်ခံရတာတွေကိုကြုံနေရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ကဒီကကြတဲ့ဗလီတစ်ခုဟာမကြခင်တုန်းကပဲအပိတ်ခံရတဲ့အကြောင်းအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်တက်တိုမှာအမှုဇီဝဗေဒပညာပို့ချပေးနေတဲ့ရညာမျိုးသားဒေါက်တာဝါကာဦးရင်က VOA ကိုပြောပါတယ
်။မြန်မာဆွေရဆက်မှာရှိတဲ့တချို့အရာရှိတဲ့တန်တမန်တွေကအများအားကျွန်တော်ပြောပါတယ်။ဒီကိစ္စဟာရိုဟင်ဂျာကိစ္စဟာဘာသာရေးကိစ္စမဟုတ်ဘူးလို့ကျွန်တော်လည်းအဲ့ဒါကိုလက်ခံချင်ပါ။ဒါပေမဲ့အခုမောင်းတော့မှာဂျာမေပလီရှိအခုသူတို့ပိတ်ထားပါတယ်။သူတို့ကပိတ်ထားတော့လူတွေကသွားရင်လူတွေကိုသူတို့ကဖမ်းမယ်ချိန်ချောက်ပါတယ်။အဲ့ဒါကသက်စီပါကိုတနေ့ကမြန်မာနိုင်ငံရဲ့သာသနာရေးဝန်ကြီးသူရာအောင်ကိုကမွတ်စလင်တွေအကြောင်းရူဟန်ဂျာတဲ့အကြောင်းဘင်္ဂါလီတွေလည်းအကြောင်းအဲ့ဒီမြန်မာနိုင်ငံရဲ့ဆိုးရွားကဝန်ကြီးတယောက်ကဒီလိုစကားမျိုးပြောရင်သူရောသက်စီပြနေတယ်လေ
ကချင်ပြည်နယ်ဟာခရစ်ယာန်ဘာသာကိုးကွယ်သူတွေအများပြားရှိတဲ့ဒေသပါဒီဒေသမှာဗုဒ္ဓဘာသာကိုးကွယ်မှုနဲ့ခရစ်ယာန်ဘာသာကိုးကွယ်မှုတွေမမျှမတဖြစ်နေတာတွေကိုတွေ့ရမယ်အကြောင်းကချင်မျိုးသားစီယုံရဲ့ဥက္ကဋ္ဌဒူဝါဘောင်ဝန်လာရောကပြောပါတယ
်ကျွန်တော်တို့ကချင်ပြည်မှာဗုဒ္ဓဘာသာဒီရဲ့ဒီစီတီပထူးကြီးဆောက်မယ်ဆိုရင်ခွတ်တောင်းလို့မလိုဘူးသူတို့ကြိုက်တဲ့နေရာမှာသူတို့ဆောက်လို့ရတယ်ဒီခရစ်ယာန်တွေကြတော့ကိုယ့်ရဲ့ကချင်ပြည်ဆိုပေမဲ့ကိုယ့်ရဲ့ခရစ်ယာန်ကျောင်းကြီးကိုဆောက်မယ်ဆိုရင်သူတို့ခွင့်ပြုချက်မရှိရင်ဆောက်လို့မရဘူးအဲ့ဒါမျိုးပေါ့အဲ့ဒါတော့မညီမျှဘူးပေါ့နောက်တစ်ခုကသူတို့စီမှာတိုက်ပွဲတွေဖြစ်တဲ့အခါမှာကြတော့ဒီဖျားကြောင်းတွေကိုဘာမှလေးစားမှုမရှိဘူးသူတို့မိချုပ်လိုက်ရှုပ်လိုက်တယ်နောက်ဖြစ်စည်းပလိုက်တယ်ဥမာဖျားတိုက်ပွဲဖြစ်တဲ့နေရာမှာဇေဒီပထိုးတွေလည်းရှိတယ်ပဲဇေဒီပထိုးတော့သူတို့ဘာမှမလုပ်ဘူးဒါပေမဲ့ဖျားကြောင်းတွေတော့သူတို့ဖြစ်စည်းတယ်ပေါ့နော်နောက်ပြီးတော့ရက်ရွာမှာဖျားကြောင်းတွေရှိတဲ့နေရာတွေကိုဒီအမြောင်းနဲ့ထိုးတယ်ပုံးနဲ့ကျဲတယ်မိချုပ်လိုက်တယ်ဒါမျိုးပေါ့
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကမြန်မာနိုင်ငံဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့နောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာက2019ခုနှစ်တုန်းကပါကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အစိုးရတွေလူထုအခြေပြုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့ဆုံးဖြတ်ချက်အခိုင်အမာချမှတ်ထားတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ
်ကိုကျော်အောင်လွင်ပါရှင်မကြခင်မှာတော့မြန်မာနိုင်ငံမှာလူမျိုးတုံးတက်ဖြတ်တဲ့ကျူးလွန်မှုတွေဖြစ်ခဲ့ကြောင်းအမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တဲ့အကြောင်းကိုအသေးစိတ်ကြားဖို့ရှိပါရဲ့ရှင်။
အင်းစိန်ထောင်မှာနှစ်ရှည်ထောင်တန်းကြခံနေရတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်နာမည်ကျော် Time Magazine ကြီးက2018ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ရေးဆင်းမှထည့်သွင်းဂုဏ်ပြုလိုက်ပါတယ်။အလားတူဗြိတိန်အခြေစိုက် Press Gazette သတင်းလွတ်လပ်ခွင့်ဆိုင်ရာဖွဲ့ကြီးကလည်းဂုဏ်သိက္ခာကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုကိုကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတင်းလာနေကချီးမြှင့်ခဲ့ပါတယ်။အကြောင်းဆုံးဆက်ပြီးနားဆင်ပါရှင်။အရင်ကနိုင်ငံခေါင်းဆောင်တွေလုပ်ငန်းရှင်တွေအများအကျိုးအတွက်ဆောင်ရွက်နေသူတွေစတာတွေကို Time Magazine ကနှစ်စဉ်အခုလိုနှစ်ကုန်ကန်ဒီအချိန်ရောက်တိုင်းရွေးချယ်ချီးမြှင့်နေတာဖြစ်ပါတယ်။ဒီနှစ်အတွက်ထူးခြားချက်အဖြစ်ထင်ရှားတဲ့သတင်းသမား၄ဦးနဲ့သတင်းစာကြီးတစ်စောင်ကိုရွေးချယ်ပြီး2018ရဲ့အထူးခြားဆုံးပုဂ္ဂိုလ်များအဖြစ်ဖော်ပြခဲ့ပါတယ်။မျက်မှောက်ခင်မှာဖိနှိပ်မှုတွေခံနေရတဲ့သတင်းသမားတွေဟာအမှန်တရားအတွက်နောက်မဆုတ်ပဲကာကွယ်တိုက်ပွဲဝင်နေကြတာကိုမိမောင်းထိုးပြနိုင်အောင်သူတို့အနေနဲ့စ조사ခဲ့တာဖြစ်တယ်လို့ Time Magazine ရဲ့အမှုဆောင် Editor Sam Jacobs ကအခုလိုပြောပါတယ
် I think we are trying to make a statement in so far as we're trying to draw attention to the importance of a free press.
တရင်လလခွင့်ရဲ့ရေးပါမှုနဲ့ဒီကနေ့ခေတ်ဖိအားပေးမှုတွေခံရတဲ့သတင်းသမားတွေအနေနဲ့အချက်တဲတွေကြားကလှုပ်လှုပ်နေကြတာကိုလူများအလေးထားဂရုပြုလာစေဖို့စ조사တဲ့အနေနဲ့အခုလိုတက်နိုင်တဲ့ဘက်ကကြဲကြဲပြတ်ပြတ်လုပ်နိုင်အောင်ကျွန်တော်တို့စ조사တာပါ
အမှန်တရားကိုကာကွယ်စောင့်ရှောက်သူတွေအဖြစ် Time Magazine ကြီးကရွေးချယ်ခံရသူတွေနဲ့ပတ်သက်လို့ Sam Jacobs ကအခုလိုရှင်းပြပါတယ
် Specifically we're looking at Jamal Khashoggi the Saudi Arabian journalist who was killed in the Saudi consulate
in Istanbul. Istanbul မြို့ Saudi consulate ဝင်ရုံးမှာတပ်ခံခဲ့ရတဲ့ Saudi သတင်းသမား Jamal Khashoggi ရဲ့ဖြစ်ရပ်နောက်တစ်ခါမနေ့ပြန်ဆိုရင်ထောင်ထဲမှာကျဉ်းကျခံရတာတစ်နှစ်ပြည့်တော့မဲ့ Reuters သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ဖြစ်တည်ဟာသတင်းလလခွင့်ဘလောက်ဖိနှိပ်ခံနေရတယ်လဲဆိုတာတကယ်ပဲထင်ရှားတဲ့တာရကတွေပါနောက်ပြီးတော့ဖိလစ်ပိုင်နိုင်ငံကအင်တာနက်ဝက်ဘ်ဆိုက်တစ်ခုရဲ့အမှုဆောင်ညွှန်ကြားရေးမှူးရပ်လာမာရီယာရက်ဆာနဲ့ The Capital Gazette သတင်းစာရဲ့သတင်းတော့တွေကိုကျွန်တော်တို့ရွေးချယ်ခဲ့တာဟာဒီနှစ်အတွင်းသတင်းလောကရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကိုအကောင်းဆုံးမီးမောင်းထိုးပြနိုင်ခဲ့တဲ့ဖြစ်ရပ်တွေလို့ကျွန်တော်တို့မြင်ပါတယ်
ပြခဲ့တဲ့ဂျွန်လာက American ပြည်ထောင်စု Maryland ပြည်နယ်ရဲ့မြို့တော် Annapolis မှာအခြေစိုက်တဲ့ The Capital Gazette သတင်းစာတိုက်ကိုမချေမနှက်ဖြစ်နေသူတဦးကဝင်ရောက်ပြီးတနက်နေ့ပြစ်ခတ်ရမှာလူ၅ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်လူအများတုန်လှုပ်ခဲ့ကြတာပါအခုလို Time Magazine ကြီးကရွေးချယ်ဂုဏ်ပြုလိုက်တဲ့သတင်းသမားတွေဟာလူမျိုးရေးဒီမိုကရေစီလွတ်လပ်မှုတို့ကိုကာကွယ်ပေးနေသူတွေဖြစ်ပြီးမှန်ကန်တဲ့အချက်လက်တွေကိုရှာဖွေခဲ့ကြသူတွေဖြစ်တယ်လို့ Sam Jacobs ကပြောပါတယ်ဒါအပြင်2018ခုနှစ်အတွင်းဖြစ်ရပ်တွေကိုကြည့်မယ်ဆိုရင်တစ်ဖက်မှာအမှန်တရားနဲ့အခြားတစ်ဖက်မှာတော့တဟုန်တိုးမြင့်မားလာတဲ့သတင်းအမှားကိစ္စရပ်တွေဖြစ်တယ်လို့သူကဆိုပါတယ်။ဒါကြောင့်မတူညီတဲ့သဘောထားတွေရှိနေကြသူတွေကြားစိတ်ထားပြေဝစွာနဲ့အပြန်အလှန်ဆွေးနွေးဖလှယ်နိုင်ရေးအချက်အလက်တွေကိုထောက်ပြတဲ့သတင်းသမားတွေရဲ့အခန်းကဏ္ဍကို Time Magazine အနေနဲ့မီးမောင်းထိုးပြသခြင်းနဲ့အတွက်အခုလို2018ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ရေးစီးရင်မှာထင်ရှားတဲ့သတင်းသမားတွေကိုရွေးချယ်ခဲ့တာဖြစ်တယ်လို့ Sam Jacobs ကဆိုပါတယ်။အလားတူဗြိတိန်နိုင်ငံမှာပိုလစ်စာစုနဲ့အညီသတ်မှတ်ခံထားရတဲ့ဂုံတိုက်ခါကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုရဲ့ကဘာလုံးဆိုင်ရာသတင်းစုံစမ်းရေးသားမှု2018ခုနှစ်အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီဇင်ဘာလ10ရက်နေ့ကလန်ဒန်မြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုဆုပေးရခဲ့ပါတယ်။သူတို့နှစ်ဦးဟာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုခံရတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းသတင်းရေးသားဖော်ပြခဲ့သူတွေဖြစ်ပြီးသူတို့ရဲ့လှုပ်ဆောင်မှုကြောင့်နိုင်ငံတကာရဲ့အယူအဆကိုကြီးကြီးမားမားထိရောက်ခဲ့တယ်လို့ကမ္ဘာမှာလည်းသတင်းစာပညာနဲ့ပတ်သက်လို့မှန်ကန်တဲ့ပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တယ်လို့စုရွေးချယ်ရေးဘုတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်လက်ရှိအချိန်မှာတော့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးရေးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဖိအားပေးတောင်းဆိုနေပါတယ်။အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုတော့ဒီဇင်ဘာလ24ရက်နေ့မှာရန်ကုန်တိုင်းတရားရုံးချုပ်မှာကြားနာစစ်ဆေးမှာဖြစ်တယ်လို့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါတယ်ရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လို့ခြေတဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ် email ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုရဲလိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကို့နာမည်နဲ့နေ့ရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။မြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့တဲ့လုံခြုံရေးတပ်တွေရဲ့ရက်စက်တဲ့နေမြင်ရှင်းလင်းမှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အပြင်ထောင်ဒဏ်ကြခံနေရတဲ့ရိုက်တာသတင်းတောင်2ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်ကအင်္ဂါနေ့ကအတည်ပြုလိုက်ပါပြီ။ဒေါ်လှလတန်းကအကြောင်းစုံကိုပြောပြမှာပါရှင်။
ပြည်ကလေးနှင့်ဩဂုလကရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုမြန်မာလုံခြုံရေးတပ်တွေကတုံ့ပြန်တဲ့နေမြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံကြတဲ့ရိုဟင်ဂျာတွေအပေါ်ရက်စက်တဲ့ကျူးလွန်မှုတွေဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ကြောင်းနဲ့အင်းနင်ကြီးပါမှာရိုဟင်ဂျာ၁၀ဦးအသက်ခံရမှုကိုသတင်းယူခဲ့မှုနဲ့ပတ်သက်လို့ထောင်ချခံရတဲ့ရိုက်တာသတင်းတောင်2ဦးတို့ပြန်လွှတ်ပေးရေးအတွက်အဓိကတောင်းဆိုတဲ့ Resolution 1091ဆုံးဖြတ်ချက်1091ကို115ကြိမ်မြောက်အောက်လွှတ်တော်မှာအင်္ဂါနေ့ဖြစ်တဲ့ဒီဇင်ဘာလ17ရက်နေ့ကအတန်နဲ့မဲခွဲဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုနိုင်ငံခြားရေးဆက်ကော်မတီဝင်တွေဖြစ်ကြတဲ့အိုဟိုင်ယိုပြည်နယ်က Republican အောက်လွှတ်တော်မှ Steve Shabbat နဲ့ New York ပြည်နယ်က Democrat အောက်လွှတ်တော်မှ Elliot Engel တို့ဦးစီးပြီး Democrat တွေရော Republican အမတ်တွေကပူးတွဲတင်သွင်းခဲ့ကြပြီးအင်္ဂါနေ့ကဆင်နွေးခဲ့ကြရမှာကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်မှ Brett Sherman ကဒီအဆိုပြုချက်ရဲ့အဓိကဥတီချက်ကိုအခုလိုရှင်းပြခဲ့ပါတယ
်။ This resolution calls out the Burmese military for their acts of ethnic cleansing against the Rohingya and highlights the cases of two journalists.
ဒီဆိုပြုချက်မှာမြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေနဲ့တမိုင်းဝင်တဲ့သတင်းတွေယူမှုကြောင့်ထောင်ချခံရတဲ့Reuters သတင်းတော်နှုတ်ဦးရဲ့အရေးကိုမိမောင်းထုတ်ပြထားပါတယ်
။အောက်လွှတ်တော်မှရှမ်းမင်းကပဲဆက်ပြီးအလုတ်ကျန်းနဲ့ထောင်တန်းခွနှစ်ချက်ခံရတဲ့ Reuters သတင်းတော်နှုတ်ဦးတို့ဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။
There is only one just outcome here. State Councilor Aung San Suu Kyi and President
ဒီမှာကရလတ်တစ်ခုပဲရှိမှာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ဒီသတင်းတော့တွေကိုလွှင့်ငင်းချမ်းသာခွင့်ပေးဖို့လိုပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ရက်စက်တဲ့ပြစ်မှုတွေကျူးလွန်နေတယ်ဆိုတာကိုလည်းမြန်မာအစိုးရကအတိမတ်ပြုဝန်ခံပြီးရိုဟင်ဂျာတွေကိုလည်းနိုင်ငံသားခံယူခွင့်ပေးဖို့လိုပါတယ်။ဒီဆိုပြချက်ကိုကန့်ကွက်မဲမရှိထောက်ခံခြင်းအပြင်လက်ရှိလူမျိုးတုံးတပ်ဖြတ်မှုကိုအဆုံးသတ်ရမယ်။သတင်းတော့နှစ်ဦးကိုပြန်လွှတ်ပေးရမယ်ဆိုတာအရေးကြီးကြောင်းပြသရာရောက်ပါတယ်။
အဆိုပြုချက်ကိုပူးတွဲတင်သွင်းခဲ့တဲ့အာရှပစိဖိတ်ဆက်ကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်မှတက်ယူဟိုကတော့မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေပေါ်ရစ်စစ်တဲ့လူရဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အတွက်အမေရိကန်အစိုးရအနေနဲ့အတိအမှတ်ပြုဖို့အခုလိုတိုက်တွန်းလိုက်ပါတယ်
The United Nations released a report just months ago asserting that the Burmese military systematically targeted civilians in a manner consistent with genocidal intent.
ကုလသမဂ္ဂကလွန်ခဲ့တဲ့လအနည်းငယ်ကပဲအစီရင်ခံစာထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ကအရဲသားတွေကိုစနစ်တကျပြစ်မှတ်ထားတိုက်ခိုက်တဲ့လို့ရဟာ genocidal intent လူမျိုးတုံးတပ်ဖြတ်မှုရည်ဝဲတဲ့လို့ရဖြစ်တယ်လို့ဆိုခဲ့ပါတယ်။အချက်လက်ရှာဖွေရေးနဲ့တခြား NGO တွေကလည်းမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကိုမှတ်တမ်းတင်ခဲ့ရမှာနှိမ့်ဆက်ညှဉ်းပန်းမှုအတ္တမပြုကျင့်မှုအမျိုးသမီးနဲ့ကလင်ငယ်တွေအပါအဝင်အပြစ်မဲ့တဲ့အရသာတွေကိုတပ်ဖြတ်မှုရိုဟင်ဂျာကြီးရွာတွေကိုမိရှုမှုစတဲ့အထောက်အထားတွေကိုတွေ့ခဲ့ရပါတယ်။ဒါကြောင့်တန်တရားဖြစ်စရာမရှိတာကဒါဟာ genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်ဆိုတာပါပဲလို့အောက်လွှတ်တော်မှယူဟိုကပြောခဲ့တာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာသတင်းယူမှုကြောင့်သတင်းတောက်တွေဖမ်းဆီးခြင်းခံနေရပြီးအထူးသဖြင့် Reuters သတင်းတောင်2ဦးတို့ကိုပြန်လွှတ်ပေးဖို့ကိုလည်းအောက်လွှတ်တော်မှအင်္ဂလတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ရဲ့နှိပ်စက်မှုကိုပြီးခဲ့တဲ့သတင်းပတ်ကပဲ PILPJ ခေါ်လူမှုရေးရာနိုင်ငံတကာဥပဒေနဲ့ policy အဖွဲ့ရဲ့အစီရင်ခံမှုနဲ့ American ခြေဆိုင် Holocaust ပြတ်တပ်ရဲ့ထုတ်ပြန်ချက်တွေကိုအခြေခံပြီးဒီပြစ်မှုဟာ American ရဲ့ကန့်သတ်ချက်အရလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရမြောက်တဲ့အတွက်မြန်မာစစ်တပ်ပေါ်အရေးယူဖို့အောက်လွှတ်တော်အမတ်တွေကတိုက်တွန်းခဲ့ကြပါတယ်။ မေရိကန်အစိုးရအနေနဲ့လက်ရှိရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်မှုတွေကို ethnic cleansing လူမျိုးစုလိုက်ဖယ်ရှားမှုလို့တတ်မှတ်ရကနေ genocide လူမျိုးတုံးတတ်ဖြတ်မှုအဖြစ်တတ်မှတ်ပေးဖို့လေ New York အောက်လွတ်တော်မှ Elliot Engel ကခုလိုတိုက်တွန်းလိုက်ပါတယ်
This is an important resolution that gives a name to the atrocities that occurred in Rakhine State, calling them genocide, and urges the Trump administration to take appropriate action.
ဒါဟာအရေးကြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ရက်စက်တဲ့လူရတွေကို genocide ဖြစ်သတ်မှတ်ပါတယ်။သမ္မတ Trump အစိုးရအနေနဲ့မြန်မာစစ်တပ်ကိုသူတို့ကျူးလွန်တဲ့ပြစ်မှုတွေအတွက်အရေးယူဖို့တောင်းဆိုပါတယ်။ဒါအပြင်အချင်းကြနေတဲ့ writer သတင်းတောင်နှူးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်။ဒီအဆိုပြုချက်ကိုအတည်ပြုခြင်းအပြင်အဖမ်းခံရတဲ့သတင်းတောက်ကိုစားအပြင်ပွင့်လင်းပြီးဒီမိုကရေစီနှိကျမြန်မာလူအဖွဲ့အစည်းပေါ်ထွန်းရေးတွေလဲထောက်ခံအားပေးသွားဖို့ရှိပါတယ်လို့အောက်လွတ်တော်မှအင်္ဂါကပြောသွားတာဖြစ်ပါတယ်ဒီအဆိုပြုချက်ကိုအတန်းနဲ့မဲခွဲဆုံးဖြတ်ခဲ့ပြီးအင်္ဂါနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်အလားတူပဲအထက်လွတ်တော်မှလည်းမြန်မာစစ်တပ်ရဲ့လုပ်ရတွေပေါ်ပြစ်မှတ်ထားအရေးယူဖို့Burma Human Rights and Freedom Act of 2018ကိုလည်းပြန်လည်တင်သွင်းဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်ဒီတော့တွင်မှာတော့အမေရိကန်နိုင်ငံဂျာယီဌာနကအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာလက်ထောက်ပြောခွင့်ရပုဂ္ဂိုလ် Robert Palladino ကမြန်မာစစ်တပ်ရဲ့ရက်စက်တဲ့ကျူးလွန်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုဖြင့်တမပြောဆိုခြင်းမရှိခဲ့ဘဲလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တာဆက်လက်ပြောဆိုခဲ့ပြီးအမေရိကန်အစိုးရအနေနဲ့အဓိကထားတာကတော့ရခိုင်ပြည်နယ်မှာပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းပေးဖို့နဲ့လူသားချင်းစာနာမှုအထောက်အကူတွေပေးဖို့အပြင်ရက်စက်တဲ့လုပ်ရတွေကိုကျူးလွန်ခဲ့ကြသူတွေကိုအယူနိုင်ဖို့ပဲဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါရှင်။ဒေါ်လာလာတန်ကနေအမေရိကန်အောက်လွှတ်တော်မှမြန်မာအရေးဆုံးဖြတ်ချက်နဲ့ပတ်သက်လို့ genocide လူမျိုးတုံးတပ်ဖြတ်မှုတွေမြန်မာနိုင်ငံမှာကျူးလွန်ခဲ့တဲ့အကြောင်းအမေရိကန်အောက်လွှတ်တော်အမတ်တွေဘာကြောင့်ဆုံးဖြတ်ခဲ့တယ်လဲဆိုတာကိုအသေးစိတ်ပြောပြသွားတာပါ။ဗုဒ္ဓဘူးနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်ကနေနောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါသုံးသက်ချက်နဲ့ဗဟုသုတရပွဲကဏ္ဍစုံကိုတနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရေဒီယိုအစီအစဉ်တွေမှာလည်းမနက်ပိုင်းအစီအစဉ်ဆိုလို့ရှိရင်တော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိညနေအစောပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီညပိုင်းအစီအစဉ်ကိုတော့ည9နာရီကနေ10နာရီမှနဲ့မနက်8နာရီနဲ့ညပိုင်း10နာရီမှလည်းတစ်ချိန်စီပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။အခုလိုကဘာတလွားကရှိတဲ့ VOA ပရိသတ်တွေတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ရဲ့ဒုတိယပိုင်းအစီအစဉ်ကိုတော့မကြခင်မိနစ်ပိုင်းအတွင်းစတင်တော့မှာပါ။ဒုတိယပိုင်းကဏ္ဍမှာတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်။ဒါအပြင်ကဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းကောက်နှုတ်ချက်တွေကိုမူရင်းအာပေါ်မပြက်လဲကျမတို့တင်ပြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ line tomita 32 kilohertz 933က line tomita 40 kilohertz 9483ည line tomita 48 kilohertz 6153ည line lambda 190 kilohertz 1905တို့ကနေဓာတ်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနာယူဝက်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့
ဒီလိုမျိုးလည်းရရဥရနဲ့ပတ်သက်ပြီးတော့ဒီလိုပေါ့နော်အဲ့လိုမရှိပြန်လို့ရှိပြန်တယ်ဒီလိုရှိကြတာပေါ့ဒါပေမဲ့ဒီဥစ္စာကအရင်ကကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဒီနဝတ္တလက်ထက်မှာအစိုးရလက်ထက်မှာ1990ခုနှစ်မှာပေါ့နော်အဲ့ဒီလိုမျိုးလည်းရရ
ဒါကတော့မြေယာဥပဒေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုဆွေးနွေးဖလှယ်ထားတဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါ။အခုတော့ဦးကျော်စံတာနဲ့ဒေါက်ခင်မျိုးသက်တို့ကနေကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြမှာပါရှင်
။ BRI ရဝန်းလန်းစီမံရေးအတွက်တရုတ်မြန်မာပူးတွဲအထုတ်ဖို့လိုအပ်ဆွဲခေါင်းစဉ်နဲ့ Union Tech သူအိန္ဒိယနဲ့နိုင်ငံတကာဆက်ဆံရေးပါမခဘီရှိဟောင်းကြီးရဲ့ဆောင်းပါးကို The Global Times မှာဖတ်ရပါတယ်။BRI ကြီးကြီးအဖွဲ့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းလိုက်တာဟာဒီစီမံကိန်းကိုမြန်မာဘက်ကဘလောက်ကြိုးစားကြောင်းပြသလိုက်တာဖြစ်ပါတဲ့။တရုတ်ဟာမြန်မာနိုင်ငံရဲ့အကြီးမားဆုံးကုန်သွယ်ဘက်ပြပအရင်းအနှီးများရဲ့အဓိကအရင်းအမြစ်ဖြစ်ပြီးနိုင်ငံခြားအပြန်အလှန်မီခရိုမှုဟာလည်းနက်နက်ရှန်ရှန်ရှိနေတယ်လို့ဆိုပါတယ်။တရုတ်စီးပွားရေးနဲ့မဟာဗျူဟာအတွက်အရေးပါတဲ့ BRI စီမံကိန်းဟာဖွံ့ဖြိုးမှုနဲ့တဲ့မြန်မာမြောက်ပိုင်းဒေသကိုအလင်းအမြန်တွတ်တက်ဖွံ့ဖြိုးလာစေလိမ့်မယ်လို့ရည်ထားပါတယ်။ဒါမဲ့မြန်မာလူထုဘက်ကဒီစီမံကိန်းကိုကောင်းကောင်းသဘောမပေါက်ကြပါဘူး။အစိုးရအရာရှိနဲ့အထက်လွှာလူနည်းစုလောက်ကပဲတရုတ်နဲ့ဆက်ဆံရေးမူဝါဒကိုသိကြတာဖြစ်ပါတယ်။သာမန်ပညာရလူရန်းစားတောင်သိပြီးမသိရှိကြပါဘူးတဲ့။ဒီလုပ်ငန်းတွေရဲ့ဘေးထွက်အတွေ့အကြုံတချို့ကြောင့်တရုတ်မလိုလားတာဆန့်ကျင်ဆန္ဒပြတာတွေမကြာခဏဖြစ်လာပါတဲ့။ဒီဆန့်ကျင်မှုတွေဟာပြည်နှိမ်မြှုပ်နှံမဲ့တရုတ်ကုမ္ပဏီတွေအတွက်အယုံအကြည်ညော်နေစေနိုင်ရဲ့လို့လည်းဆိုထားပါတယ်။ဖွံ့ဖြိုးရေးလုပ်ငန်းအတွက်တစ်ဖက်နဲ့တစ်ဖက်အမြင်မူဝါဒတွေကိုပူးပေါင်းညှိနှိုင်းဆောင်ရွက်မှုမရှိတာတွေအရင်းအနှီးကိစ္စမြေယာစိမ့်ပိုင်းမှုကိစ္စသဘာဝပတ်ဝန်းကျင်ကာကွယ်ရေးလမ်းကြောင်းတစ်လျှောက်လုံခြုံရေးစတဲ့စိန်ခေါ်မှုတွေဟာအများအပြားရှိနေရပါတယ်။နိုင်ငံနယ်စပ်ကုံသွယ်ရေးဟာတစ်ဖက်သက်ဖြစ်နေပြီးမြန်မာဘက်ကအကြီးအကျယ်အရှုံးပေါ်နေတဲ့အပြင်နယ်စပ်တိုင်းရင်းသားပဋိပက္ခတွေဟာလည်းနယ်စပ်ကုံသွယ်ရေးကိုထိခိုက်စေပါတဲ့။မြန်မာအနေနဲ့ကဒေသခံတွေရဲ့စာဝန်နေရေးကိုပိုပြီးဂရုမစိုက်ဘူးဆိုရင်သဘာဝပတ်ဝန်းကျင်ကိုဘယ်လိုစနစ်တကျကာကွယ်မယ်အလုတ်ကိုင်းမြေယာစိမ့်ပိုင်းမှုစတဲ့ကိစ္စတွေအင်အားဖြူဖြတ်တဲ့ကိစ္စတွေကိုဂရုတစိုက်မကိုင်းတွဲမဆောင်ရွက်ဘူးဆိုရင်မြန်မာနိုင်ငံရင်းနဲ့လုံခြုံရေးမှာများစွာလွှမ်းမိုးအကျိုးရှိနိုင်မဲ့ BRI စီမံကိန်းဟာများစွာထိခိုက်သွားနိုင်ပါသေးတယ်မြန်မာနိုင်ငံရဲ့လူအချက်တွေကိုတရုတ်ဘက်ကအတိအကျနားလည်သဘောပေါက်ပြီးစံတရားတွေပပျောက်သွားအောင်နှစ်ဖက်အပြန်အလှန်ယုံကြည်မှုတိုးတက်လာအောင်လက်တွေ့ကြတဲ့စီမံစည်းကမ်းတွေနဲ့လှုပ်ဆောင်ဖို့လိုအပ်နေပါတယ်တရုတ်တို့ဘက်ကစိတ်ကမ်းယထာလန်းအဝေးပြေးလန်းစတာတွေတိဆောက်တဲ့အခါမှာဒေသခံလူသားတွေကိုလေ့ကျင့်သင်တန်းပေးဖို့လည်းအထူးအရေးကြီးပါတယ်အခြေခံအဆောက်အဦစီမံကိန်းတွေတိဆောက်တဲ့အခါမှာမြန်မာဘက်ကပွင့်လင်းမြင်သာမှုပုံမစည်းဖို့လိုအပ်သလိုမြန်မာဈေးကွက်ကိုဝင်ရောက်တဲ့အခါမှာတရုတ်ကုမ္ပဏီတွေဘက်ကလည်းအနောက်နိုင်ငံကုမ္ပဏီတွေကိုပူးပေါင်းပါဝင်လာဖို့ရှာဖွေသင့်ပါတယ်ဒီလိုမှသာဖြင့်အလွန်ကြုံပြိုင်ဆိုင်မှုနဲ့ထိခိုက်ပုံပယ်မှုတွေကိုနှဲပါစေလိမ့်မယ်လို့လည်းပဲသူကအကြံပြုထားပါတယ်တရုတ်မြန်မာနှစ်နိုင်ငံတို့ဟာနှစ်ဖက်လူသားချင်းပူးပေါင်းဆောင်ရွက်မှုအတွေ့အကြုံနှဲပါတဲ့အတွက်နှစ်ဖက်ဘာသာစကားနဲ့လုပ်ငန်းအတွေ့အကြုံချင်းအမြင်ဖလှယ်တာအပြန်အလှန်နားလည်မှုရရှိအောင်လည်းပဲလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းထောက်ပြထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အတွင်းတရုတ်ရဲ့နေရာယူမှုတွေတိုးလာနေချိန်မှာပဲရွှင်းချံအများစုရှိနေတဲ့အဲ့ဒီဒေသမှာအိန္ဒိယဆောက်လုပ်ပေးတဲ့အင်ယာတွေကအလုံး250ကိုသမရရမ်နတ်ကိုဗန်က မြန်မာအစိုးရကိုလှည့်ပန်းပေးရခဲ့တယ်လို့ဒီဇင်ဘာလ7ရက်နေ့တုန်း The Economic Times မှာဆောင်းပါရှင်ဒီပန်ချန်ရိုက်ချာရီကရေးပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးသွားရောက်တဲ့အိန္ဒိယသမ္မတဟာဒွန်ဆန်းစုကြည်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံပြောင်းလဲရေးကာလမှာလက်တွေ့ကျုံနေရတဲ့စိန်ခေါ်မှုတွေကိုအိန္ဒိယကနားလည်ပါကြောင်းနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်ကိုလည်းအပြည့်အဝထောက်ခံကြောင်းပြောခဲ့ပါတယ်ဒီခီးစဉ်မှာမြန်မာတရားရေးဌာနဆွမ်းဆောင်ရေးမြင့်တင်ရေးအတွက်အိန္ဒိယတရားရေးဌာနကသင်တန်းတွေပေးဖို့နဲ့နှစ်နိုင်ငံသိပ္ပံနဲ့ဤပညာရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ရေးသဘောတူလက်မှတ်ရေးထိုးခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ပြီးခဲ့တဲ့နှစ်ထဲအမေရိကန်ဒေါ်လာ25သန်းနောက်ထပ်လှူဒန်းခဲ့တဲ့အိန္ဒိယကသူတို့အဲ့ဒီဒေတာမှဆောက်လုပ်ပေးနေတဲ့နေအလုံးပေါင်း250တဲ့ကအလုံး50ကိုတရားဝင်လွှဲပြောင်းပေးခဲ့တာပါ။အိန္ဒိယမြန်မာပေါ်မှာတရုတ်လွှမ်းမိုးမှုကိုစိုးရိမ်နေတဲ့အိန္ဒိယဟာမြန်မာနဲ့ထူးဦးစားပေးဆက်ဆံမှုတွေလှုပ်လာတာကိုတွေ့ရတယ်လို့မြန်မာကလည်းအိန္ဒိယသမ္မတလာချိန်မှာအိန္ဒိယနိုင်ငံသားတွေမြန်မာပြည်ကိုနေပြည်တော်ရန်ကုန်မန္တလေးလေးစိတ်တွေကနေဝင်ရောက်ရင်ဆက်ရောက်ဗီဇာပေးမှာဖြစ်ကြောင်းကြေညာခဲ့ပါတယ်တဲ့။အိန္ဒိယသမ္မတကလည်းမြန်မာဟာအရှေ့တောင်အာရှနဲ့အာဆီယံနိုင်ငံတွေကိုအိန္ဒိယလန်ပေါ့စီရေးအတွက်တဘာဝတရားသစင်ဖြစ်နေတယ်လို့ပြောကြခဲ့တယ်လို့အိန္ဒိယရဲ့အရှေ့မြောမူဝါဒနဲ့အိန္ဒိယပထမမူဝါဒတွေမှာမြန်မာဟာအဓိကနိုင်ငံတစ်ခုဖြစ်ကြောင်းပြောကြခဲ့တယ်လို့ဖော်ပြထားပါတယ်။
ဆက်လက်ပြီးတော့အမေရိကန်သုံးနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလကဒေါ်လှလတန်းကတင်ဆက်မှာပါရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးကတော့
drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက D R I V E drive ကမောင်းတာME mega ကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသစ်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တရိတ်ဆန်းတကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လို့လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာပေါ်ကိုပြစ်တဲ့ရှောင်းတင်းညာကနေဆင်းသက်လာတဲ့အသုံးပဲဖြစ်ပါတယ်။ဒါကြောင့် idiom အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနှောက်အယှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်။အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I don't want to visit my cousin's place. He has 5 kids and they drive me upthe wall
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာသူ့မှာခလေး9ယောက်တောင်ရှိတယ်လीသူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't want to visit my cousin's place he has 5 kids and they drive me up the wall
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတယ်ထွက်ပြေးခြင်းစိတ်ပေါအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
drive me up the wall
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ကိုသားညူစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညချမ်းတိုက်လေလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြေလွတ်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိစ္စပါဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်လျှောက်ထားကြဖို့ဆိုပြီးတော့သက်ဆိုင်ရာကနေပြီးတော့ပြီးခဲ့တဲ့စက်တင်ဘာလကနှိုးဆော်ခဲ့တဲ့နောက်တိုင်းလားဒေသတွေအထူးသဖြင့်တော့ဒီပြည်ပခဒေသမှာရှိတဲ့လေလုံသူတောင်သူတွေဒေသခံတွေအတော်လေးကိုရတက်မအေးဖြစ်ခဲ့ကြပါတယ်တိုင်းသားတောင်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေဘက်ကဒီဥပဒေကိုဖြတ်ပြီးလို့ဆိုပြီးတော့ ठी ကိုဒီအသက်တန်ကန့်ကွက်လှုပ်ရှားမှုတွေရှိပါတယ်ဒါဘာကြောင့်မှာလဲဒီကြောင့်နဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ဆွေးနွေးသွားမှာပါအာပေါင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်ပထမတူကတော့တိုင်းရင်းလူတုတုတ်တေရေးမိဖွဲ့ဖွဲ့ကပါဥပစုပါနောက်တူကတော့ဒီဒုမြေကွန်ရဲ့အဖွဲ့စည်းကပါမိခမွန်မာအဲနောက်တူကတော့ကချင်ဝိုင်းမော်ဒေသစမဒေသအမီယာကာခွေရေးအဖွဲ့ရပါဥတူနန်ဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥပစုကိုဖိတ်ခေါ်ကြပါတယ်ဥပစုကိုကြားပါလားခင်ဗျာဟုတ်ကဲ့ဥပစေခုနကကျွန်တော်ပြောသားလိုပါဒီမြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေမှာတော်လေးငြင်းချက်ရှိပါတယ်တချို့ဥပဒေကြီးကကြွညင်သူတွေကတော့ဒါက ဒီဟာမရှိတဲ့ဥပဒေဆိုပြီးတော့ပြောပါတယ်ဒါပေမဲ့တချို့ကြတော့လေဒီဥပဒေဟာပြောမယ်ဆိုရင်တော့မြေယာမူဝါဒပေါ့နော်မြေယာ policy အတွက်အခြေခံကြတယ်ဒါဥဆုံးလောက်ရမယ့်ကိစ္စဖြစ်တယ်လိုအပ်တဲ့လိုအပ်ချက်ဖြစ်တယ်လို့လည်းပြောနေကြပါတယ်အဲ့တော့ဥပဆွေးအမြင်ကိုအရင်ဆုံးသိကြပါလိမ့်ခင်ဗျဒီဥပဒေနဲ့ပတ်သက်လို့
ဒီလိုမျိုးလည်းမြေယာဥပဒေနဲ့ပတ်သက်ပြီးတော့ဒီလိုပေါ့နော်အဲ့လိုမရှိပြန်လို့ရှိပြန်တယ်ဒီလိုရှိကြတာပေါ့ဒါပေမဲ့ဒီဥစ္စာကအရင်ကကျွန်တော်တို့ပြန်ကြည့်လို့ရှိရင်ဒီနောက်တော့လက်ထက်မှာအစိုးရလက်ထက်မှာ1990တခုခုမှာပေါ့နော်အဲ့ဒီလိုမျိုးလည်းမြေယာဒီမှာဆောင်တော့ဘယ်လိုဖွဲ့ဖြစ်ဖြစ်ပြီးတော့အဲ့ဒီဖွဲ့ရတိမီဆောင်90နဲ့ဒုစုံတော်တွေလုပ်ပြီးတော့မြေလက်မြေလမ်းကြီးတွေအိုးအေကစက်ဆန်းတော်တော်ကျူခါခဲ့တယ်အဲ့ဒီဥစ္စာကြီးတွေကလည်းပြဿနာတစ်ခုဖြစ်နေတယ်နောက်ပြီးတော့ဒေတာတွေမှာဆာလိုက်တိုင်းလားတွေမှာလည်းဒီလိုဓလေထုံးနေရအတူကြီးတွေမျိုးကိုကျွန်တော်တို့ဥပဒေမှာအတိမတ်ပြဆိုင်တဲ့ဥပဒေတစ်ခုမှမရှိသေးပါနဲ့သိနေရဒါကြောင့်အဲ့ဆာလိုက်တိုင်းလားတွေထဲမှာမြေယာမဲ့တိုင်းရင်းသားတွေအတွက်လည်းဒီစာကြီးနိုင်ငံတွေကိုတည်ဝင်လို့ရှိတယ်။ကျွန်တော်အမြင်နဲ့ပြောရမယ်။မြန်မာပြည်နဲ့မြန်မာဥပဒေကြီးဟာ1993ကနောက်တော့အစိုးရမြန်မာပြည်နဲ့မြန်မာနိုင်ငံရဲ့အရေးကြီးတဲ့အဆောင်ကိုပြောပြီးတော့ချိတ်ဆက်ပြီးတဲ့ဥပဒေဖြစ်တယ်။ကျွန်တော်တို့ကမှသိရတယ်အများကြီးရှိတယ်။တကယ်တမ်းကြည့်ကြရင်တော့လေဖိုင်တိုင်းသားတွေရဲ့နေရာနဲ့ဖိုင်တိုင်းသားတွေအတွက်နေရာဝေချမ်းပေးဖို့အတွက်ကလည်းသူတို့နေရာလုတ်ပယ်ဖို့အခွင့်အရေးတွေနေရာနဲ့ပတ်သက်တဲ့ပိုင်ဆိုင်ရေးတွေရဖို့အတွက်လည်းလူအနေသေးတယ်ကျွန်တော်အနေနဲ့ပြောရရင်တော့ဒီလိုမျိုးလမ်းကြီးတိုင်းဥပဒေတစ်ခုပါရှိရောရှိတယ်ပါလေဒါပေမဲ့အခုလက်ရှိဥပဒေကြီးကတော့တော်တော်ကြီးကိုစိုးစိုးဝါးဝါအပြင်းရှိ
ဟုတ်ကဲ့ဒီမြေလွတ်မြေလက်မြေရန်စီမံခန့်ခွဲမှုဥပဒေကို1992ပထမဆုံးအကြိမ်သူတို့လွှတ်တော်အနေနဲ့တည်ပြုပေးခဲ့လို့သိရပါတယ်ခင်ဗျာဥသိင်းစင်တမန်ဥသိင်းစင်လက်ထက်မှာပေါ့အခု NLD အစိုးရလက်ထက်မှာပြန်လည်ပြင်ဆင်ချက်နဲ့ပြန်လည်တည်ပြုလာရှိတယ်ဒါထူးခြားခြားကွာဟသွားတာမျိုးရှိပါလား
အံတော့တချို့ကွာဟသွားတယ်ခင်ဗျာဒီကွာဟသွားတဲ့ဒီနေရာမှာအခုပြင်လိုက်တယ်ဗျာ normal health system မှာကျွန်တော်ဒီနေ့မြန်မာပြည်ကပြင်ကြတယ်အဲ့ဒီပြင်မှုအတွက်ကလည်းတခြားဖက်အဖွဲ့ကြီးတွေရောတိုင်းသားတွေရောဝိုင်းပြီးတော့ကြိုးကြတယ်ဒါပေမဲ့ပြဿနာကြီးကြီးမားမားကတော့အဲ့ဒီပုံမှန်20နှစ်ခါကြီးကိုသူတို့ကြားထားလိုက်တာပေါ့အဲ့ဒီ20နှစ်ခါကြီးမှာကဒီလိုမျိုးနဲ့မြန်မာလုပ်နေတဲ့လူတွေကဆောက်လာတဲ့နှစ်ပုံတွေရမယ်ဘာပေါ်မတင်လို့ချေချေချေချေချေချေသူတို့မှာဟိုပြဿနာရှိတယ်ပေါ့အဲ့လိုမျိုးပေါ့အဲ့ဥစ္စာကို20ခွန်မှာပြည့်မှုပြည့်တယ်နဲ့တွားပြီးတော့အမှတ်ပုံမှန်20ခွန်မှာအဲ့ပုံမှန်20ခွန်မှာတော့ဘယ်လိုတော့တက်မှတ်လဲဆိုအဲ့လိုမြေလက်မြေလက်မြေရဲကိုလုပ်နေတာနဲ့အစိုးရတက်မှတ်ထားတဲ့မြေလက်မြေတိုင်းဒီရိုင်းထဲမှာခုခုနဲ့တက်နေရတယ်လုပ်နေတယ်ဆိုပြစ်တယ်နှစ်နှစ်နော်အများဆုံးနှစ်နှစ်ကမြေတောင်ဝါးတဲ့ဒီချမှတ်နိုင်တယ်ဆိုရက်ကြာဖုံးချက်ကပါလာတဲ့အခါကျတော့အဲ့ဒါကြီးကတော်တော်ဆိုးဆိုးဝါးဝါးဖြစ်သွားတယ်ပြန်ဆန်းပြပါလေ
ကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့သူကိုဒီကိစ္စနဲ့ပတ်သက်လို့မေးချင်ပါတယ်ဒုမြေကွန်ရဲကမိခမောမှာမို့
ဟုတ်ကဲ့
ကျွန်တော်တို့သိရသလောက်ဒီမြေလွတ်မြေလိုင်းမြေရဲ့စီမံခန့်ခွဲဥပဒေအရခုနကဥပစုပြောသွားပါတယ်6လအတွင်းမှာတောင်သူတွေကနေပြီးတော့ဟိုလျှောက်ထားရမယ်ပေါ့နော်အကေမလျှောက်ထားဟောမဖြစ်ဘူးဆို6လကျော်သွားပြီဆိုဒီအရာတွေအရေးလိုရပြီဆိုတဲ့သဘောဖြစ်နေတယ်ဒါကဒုမြေကွန်ရဲ့အပါဝင်တိုင်းသားဒီအဖွဲ့အစည်းတော်များအကြီးကြီးကန့်ကွက်နေကြပါတယ်ခင်ဗျာဒါကိုဖျက်သိမ်းမှုလေအဲ့တော့ဒီအရာနဲ့ပတ်သက်လို့ကြက်ကြလိုက်ကြဘာကြောင့်ကန့်ကွက်လဲဆိုတာကိုပြောပြနိုင်မလားရင်းလုံး
ဘာကြောင့်ကန့်ကွက်လဲဆိုတော့ပထမဆုံးအနေနဲ့ကျမတို့မြန်မာနိုင်ငံကတည်ရင်းစစ်ကြီးကိုလည်းအကြအေးခံခဲ့ရတယ်အခုကတော့ဒီမိုကရေစီလို့ခေါ်တဲ့ခေါင်းစဉ်အောက်မှာကအခုတခါကျမတို့တကယ်လို့ဒီ6လပင်းနဲ့မှာမှတ်ပုံမတင်ဘူးဆိုလို့ရှိရင်ကျမတို့အပြစ်မရှိတဲ့ဒီတောင်တလေဓမ္မရေကဒါပြစ်မှုကျိုးလွန်တဲ့လူတွေဖြစ်လာဒါကမြန်မာနိုင်ငံရဲ့ဒီဆိုပြောမယ်ကျေးဇူးရှင်ဦးကြီးမြောက်လို့ခေါ်တဲ့တောင်တလေဓမ္မကိုကောက်ွယ်နေကောက်ွယ်နေပြောလို့နောက်ဆုံးတော့တောင်တလေဦးကြီးမြောက်ရေကဒါထောင်ထဲကိုတွန်းပို့နေတဲ့ဥပဒေကြီးတစ်ခုဖြစ်တယ်နောက်တစ်ခုကတော့ဒီဥပဒေကဒီဘဟုထုတ်ကန်မှုတွေဦးစားပေးတဲ့ဥပဒေတစ်ခုဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့အခုကြားနေတဲ့ရင်းချမ်းရေးဖြစ်စီရဲ့ပုံမူကြတဲ့ဒီဖက်ထရယ်ဆိုတဲ့စကားလုံးနဲ့လုံးဝကိုက်ညီမှုမရှိဘူး။ဒါလို့ကိုက်ညီမှုမရှိဘူးဆိုလို့ရှိရင်အခုကအကုန်လုံးကဘဟုကနေပြီးအစီအမံခန့်ခွဲ။ဒါပေမဲ့အခုလောလောဆယ်ရှိနေတဲ့မြေလို့မြေလက်နေရာလို့အစိုးရအနေနဲ့တတ်မှတ်ထားတဲ့ဟာကရှိစရာကလုံးကျော်တော့အရာကဒါကတိုင်းရင်းသားတွေရဲ့ရှိနေတဲ့နေရာမှာဖြစ်တယ်။ကျို့တော့မြေလျာရေဆိုလို့ရှိရင်ဒါတွေကဒီတိုင်းရင်းသားလက်နက်ကင်တွေရှိနေသေးတဲ့နေရာမျိုးတွေမှာဖြစ်တယ်ပေါ့နော်တကယ်လို့ဒီဟာကြီးကဒီဆက်လက်ပြီးတော့အသက်ရှင်နေနေဆိုလို့ရှိတာကျွန်တော်နေနိုင်ငံတွေမှာပဋိပက္ခတွေပုံပြီးတော့ဖြစ်ပေါ်နေတယ်ဒါကဒီဘဟုအစိုးရရဲ့ဒီနယ်အစိုးရရဲ့အခုတွားနေတဲ့ရင်းကြေးဖြစ်စဉ်ကြီးကိုတော်တော်လေးကိုဖြစ်ပြဿနာကြီးကြီးတစ်ခုလို့ဖြစ်လာမယ်လို့ကျွန်တော်တို့ယုံကြည်တယ်နောက်တစ်ခုကတော့နေရာမဲ့တွေတွေပြီးတဲ့ဆိုကျွန်တော်တို့နေရာနိုင်ငံမှာတိုင်းရင်းသားတွေကဒီတွေကနေရာမဲ့တွေလေပေါ့နော်ဒါဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုမုံပွားနေကြတဲ့နေရာတွေဆက်မှန်ပြီးတော့မုံမပွားစေချင်ဘူးဒါဖြစ်လို့လဲဆိုတော့အခုရှိနေတဲ့ကျွန်တော်တို့နေရာနိုင်ငံတွေမှာ မျိုးတွေကကျမတို့တိုင်းသားဒေသတိုင်းမှာစုပိုင်ရှင်တွေရှိနေကြတယ်။အကြောင်းအမျိုးကြောင့်ကျမတို့ထားခဲ့ရတဲ့မျိုးတွေပဲရှိတယ်။ချို့ဆိုလို့ရှိရင်စစ်ကြောက်ထားခဲ့ရတဲ့ချို့ဆိုလို့ရှိရင်စီမံကိန်းကြီးတွေကြောက်ထပ်ပြီးနေရတဲ့မျိုးတွေပဲရှိတယ်ဗျာ။နော်မျိုးလို့မျိုးလက်မျိုးတိုင်းဆိုရလည်းမရှိဘူး။အခုကျမတို့ဒီဖြစ်စဉ်တွေထဲမှာလည်းဒီစိတ်မှန်းတွေထွက်ကြတဲ့ဒီတိုင်းသက်ဆိုင်ရာတိုင်းသားတွေကဒေသလိုက်တို့တွေရဲ့အတန်တွေကအများအများထွက်လာတယ်ဗျာ။နော်ဒါကတို့ဒေသထဲမှာမရှိဘူး။ဥပမာဆိုလို့ရှိရင်ချင်းသက်မာရောကရင်နီသက်မာရောကျမတို့မွန်သက်မာရောနောက်ပဲဒီညာကဘက်မှာရောစမ်းသက်မှာရောပေါ့နော်ဒါရက်သက်ဆိုင်ရာဒေတာလိုက်တာကျမတို့ဒီဘက်မှာဒီရေလို့မြေလက်မြေရိုင်းဆိုတာမရှိဘူးဒီဥဒေကနောက်ပြီးကျမတို့ရင်းမဲ့ရမဲ့ဘဝရောက်ရှိသွားနိုင်တယ်လို့နောက်ပြီးဒီပြည်ရင်းမှာဖြစ်တဲ့ဒီနေရာတင်းကျင်းမှုလည်းပို့ပြီးတော့ဖြစ်ပွားစီနိုင်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ဒီလူတွေအတွက်ရင်းချမ်းရေးကိုလည်းမဖြစ်စေဘူးနောက်ပြီးဒီနေရာရေးလို့ပြောလိုက်နေဆိုလို့ရှိရင်နေရာဥဒေတွေကထွက်နေတာတကယ်ဆက်လက်နေတယ်လို့တော်တယ်မှာအရာကိုထွက်နေဒါပေမဲ့နေရာရေးလို့ပြောလိုက်တဲ့နေရာတကယ်တကယ်ဖန်ပြီးတဲ့ဟဲ့ပြီးတော့အကမွန်ဝင်ကြလုံးနေတဲ့လူတွေကသူတို့ရဲ့ပူပေါင်းပါဝင်မှုတွေသူတို့ရဲ့ဘလောက်ပါနိုင်တယ်လဲပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်ထားတဲ့ဘိုင်းမှာလည်းဒါလုံးဝမပါနေတဲ့ကြောက
်ပေါ့နော်ခုနကပြိပခဖြစ်တဲ့နေရာတွေမှာရှောက်ထားဖို့ခက်တာတပိုင်းပေါ့နော်အကေပြိပခမဖြစ်တဲ့နေရာတွေမှာဥမာရှောက်ထားခြင်းအဖြစ်တစ်ချိန်တော့တိုင်းသားဒေသတွေမှာခုနပြောလို့မြို့ဖလာအရာဆိုက်ခဲ့တာရှိမယ်ဓမ္မဥကျဆိုက်ခဲ့တဲ့မြေတွေရှိမယ်ဒီမြေတွေကအထောက်ထားခိုင်ခိုင်မာမာနဲ့မရှိဘူးလို့လည်းကျွန်တော်တို့သိရပါတယ်ခင်ဗျာအဲ့တော့ဘာပြောဒီစီမံခန့်ခွဲမှုတွေထွက်လာမယ်ရှောက်ထားမယ်ဆိုရင်ဒါကပို့ပြီးတော့အားလုံးအဆင်ပြေမယ်ဒီတိကျကျဖြစ်လာမယ်လို့တော့မခံယူနိုင်ဘူးလား
ကျမတို့မြန်မာနိုင်ငံကနေရာနဲ့ပတ်သက်လို့ဆိုလို့ရှိရင်တိကျချင်းလေးနဲ့နေရာဘယ်လိုပြောမလဲနေရာတိကျပုံတစ်ခုရှိနေလို့ကြည့်ပါပြောလို့လဲဆိုတော့ဘ ਹੁ ဝါပဲချမှတ်ထားတဲ့နေရာတိကျပုံတစ်ခုပေါ့နော်ဟုတ်တယ်ကျမတို့ကအတိအမှတ်တစ်ခုခုပြုတ်ခဲ့တော့လိုအပ်တယ်ဒါပေမဲ့ဒီလိုမျိုးအပေါ်ကနေပဲတူတယောက်ပဲလည်းကြီးအုပ်ပြီးတော့ဟိုဥစားဒီအတိအမှတ်ပြုခိုင်းလို့မရဘူးပါပြောလို့လဲဆိုတော့အခုရှိတဲ့နေရာအများကြီးရှိတယ်မတူွဲပြားတဲ့နေရာကိုကျမတို့ဘယ်လိုမျိုးအတိအမှတ်ပြုလုပ်နိုင်မလဲဥပမာအာဖီတီနယ်မှာရှိတဲ့ဥမာတပ်ဆိုင်ရာတီနယ်လိုက်ရောသူတို့တွေရဲ့လောက်ပိုင်ခွင့်တွေလောက်ထုံလုံးမျိုးဥမာတီနယ်ဆိုလို့ရှိရင်တီနယ်လိုက်သူတို့ရဲ့နေရာဥပဒေနဲ့ပတ်သက်ဒီလိုမျိုးစီမံခန့်ခွဲမှုလည်းဒီလိုမျိုးတတ်မှတ်တယ်လဲဟာအခုရှိနေတဲ့ဒီနေရာရဲ့ဒီကြောင့်လေဒီစောက်ပုံတွေ့ရဆက်ချတခုရချင်းနေနေကြဘူးနောက်တစ်ခုကျတော့နေရာနဲ့ပတ်သက်ပြီးတော့နေရာတက်ကနာကိုဖြည့်ချင်းမဆိုလို့ရှိရင်ရှင်းလင်းပြတ်တာရဲ့ဘိုးဆိုတွေ့ရရန်နေရာတစ်ခုလည်းဖြည့်နေလေကြဘူးတကယ်လို့ကျမတို့ကဟုတ်ပြီကျမတို့ပုံစံခဏရပြီတကယ်ပဲဒီတောင်းတီလေကျမတို့ရဲ့ဘဝကလုံခြုံပါမလားဒါလုံးဝမလုံခြုံဘာဖြစ်လို့လဲဆိုတော့ပုံစံခဏရလိုက်တာနဲ့ဥပမာအားဖြင့်ကျမတို့တိုင်းရင်းသားတွေဒေသတွေမှာရှိတော့ရဲ့ကလိထုံးတန်းနေနေရာနဲ့ပြန်ကြည့်နေဆိုလို့ရှိတာကျမတို့အချင်းချင်းနဲ့မှာတွေးခွဲရရမျိုးတွေဖြစ်လာတယ်ပေါ့နော်ဒီကဲလို့တို့တို့ရဲ့
တက်ကျွန်တော်တေချာမရှိလို့ပါတွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်လဲခင်ဗျဘာလို့အစိုးရကတပတ်ပြီးတဲ့ဟာကြောင့်လားသွေးခွဲတဲ့ဟာမျိုးဖြစ်မယ်ဆိုတာဘာကြောင့်ပါလဲခင်ဗျအချင်းချင်းကြတယ်မှာ
သွေးခွဲတဲ့ဟာဆိုတာပုံစံခုနဆိုတာကျမတို့ဗန်းထဲမှာပတ်စံလုံးလေးကိုနဲ့ချိလို့ရတယ်နောက်ပြီးကျမတို့တောင်းပြီးလေကျမတို့ကဒီဟာကနေရာကိုဒီဆက်ပေါ်မှာဒါရောင်းချလို့ရတဲ့အရာတစ်ခုကိုစိတ်မျိုးတွန်းအားပေးတယ်နောက်တစ်ခုကျတော့ဒါကဖတ်ထွေဥစားမပေးတဲ့စနစ်လေးတစ်ခုဖြစ်တယ်တကယ်လို့ကျမတို့ကဒီဟာကိုအမှတ်ပြုဖို့ခိုင်ခိုင်မာမာလုပ်မယ်ဆိုလို့ရှိရင်ကျမတို့စိတ်မှန်တဲ့နေရာဖက်တဲ့ခုပေါ်ပေါက်လာမှဒါဒီမြန်မာနိုင်ငံရဲ့နေရာတက်ကနာကြီးကိုကောင်းကောင်းချီးချင်းလင်းနိုင်တယ်လို့ကျမတို့ယုံကြည်ထားတော့ပါနော်
ဟုတ်ကဲ့မိခမွန်ဥပစုလေလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေဥတူနန်ကတော့ကချင်ဝိုင်းမော်ဒေတာဆမဒေတာကမြေယာကောက်ဝေးအဖွဲ့စည်းရပါဥတူနန်ကိုတိုင်ကလည်း IDP ကိုတိုင်လို့သိရပါတယ်ခင်ဗျာအဲ့တော့ဒီဥတွေနဲ့ပတ်သက်လို့ဥတူနန်ရဲ့စွန့်ရင်ချက်ကိုအရင်ဆုံးပြောပြပါလားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့နေရာကတော့အခုမှဒီစစ်ဆောင်ထားတဲ့နေရာတွေမှာဒီငွေကြေးကုမ္ပဏီတွေကိုရောက်နေပါတယ်။ဒီဥပဒေထက်ပေါ်လာတဲ့အခါမှာဒီမြန်မာလင်းကျေးမှုစာပေမှာရောမြေလို့မြန်လာနေရာများကိုရှောက်ထားနိုင်ကြောင်းဆိုတဲ့ဟာတွေလည်းဖတ်ရတယ်ပေါ့နော်။အဲ့တော့ဒီလိုဖြစ်လာတဲ့အခါမှာ IDD တွေကကိုယ့်နေရာမှာလည်းမနေနိုင်၊ကြက်မြေချင်းမှာကျွန်တော်တို့နေနေရတယ်။အဲ့ဒီချိန်မှာကျွန်တော်ဒီဥပဒေတွေကဘာကြောင့်ကြောင့်လဲဆိုတာလည်းကျွန်တော်မသိဘူး။ဘာကြောင့်ဒီလိုထက်ပေါ်လာလဲဆိုတာလည်းကျွန်တော်မသိဘူးပေါ့။အဲ့တော့လုံးလုံးစေအဖြစ်ပြမှာကျွန်တော်ကမှပုံပြီးဒီလေးကိုရောက်နေတယ်အဲ့တော့ကျွန်တော်တို့ဆုံးရင်ချက်တွေကအများကြီးဖြစ်နေတာပေါ့နော
်အဲ့ဒါ
ကြောင့်ကျွန်တော်တို့ကန့်ကွက်ရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ Utunan တို့ကအခုက IDB ဖြစ်နေတဲ့ခါကျတော့အရင်မြို့ဖလာလုပ်ခဲ့တဲ့မြေတွေကိုပြစ်ထားခဲ့ရတယ်အဲ့တော့ဒီမြေတွေမှာအခုကဘာတွေလုပ်နေလဲ
ဒီမြေတွေမှာအခုအချိန်မှာတရုတ်မပြောတယ်အဲကုမ္ပဏီတွေဝင်ရောက်လာနေပါပြီ
။အဲ့ဒါကဒေသအာဏာပိုင်တွေကလုတာလားကုမ္ပဏီတွေနဲ့လုတာလားဒီတိုင်းဝင်လုတာလားဘယ်လိုပုံစံမျိုးလဲခင်ဗျ။
ခေါင်းစဉ်ကြတဲ့ကုမ္ပဏီဟုတ်ကြတယ
်။ဟုတ်ကဲ့အခုဥတုနန်းတို့ရဲ့စိုးရိမ်ချက်နဲ့ပတ်သက်ပြီးတော့ဥတုနန်းတို့သက်ဆိုင်ရာအာဏာပိုင်တွေကိုဘယ်လိုပုံစံမျိုးနဲ့တင်ပြမလဲကိုကူရာရဲ့ IDB ဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ကျွန်တော်တို့ ဒီ IDP ရဲ့အခွင့်အရေးရှိတဲ့အတိုင်းပဲဒီမြို့မြေလမ်းဥပဒေဆိုတာကကျွန်တော်တို့ IDP တွေမှာမရှိခဲ့ဘူးပေါ့နော်ကျွန်တော်တို့ကလောက်ကင်စားတောက်ခဲ့တယ်အဲ့တော့မြို့မြေလမ်းမြေရိုင်းလေးကျွန်တော်တို့ဘက်ကတော့မဖြစ်စေချင်ဘူးပေါ့အဲ့ဒါတခုခုကျွန်တော်တို့ IDP တွေဘက်ကနေဒီလိုပြသပေးနိုင်မလဲဆိုတဲ့အတိုင်းတွေနဲ့ကျွန်တော်တို့စဉ်းစားမိပါတယ်အဲ့တော့အခုချိန်မှာဒီဥပဒေတွေရဲ့အကြောင်းကိုလည်းကျွန်တော် IDP တွေကလည်းနားမလည်ဘူးပေါ့နော်အဲ့ဒါကြောင့်
ဟုတ်ကဲ့
ဒီလိုလောက်ရ
ဒီမြေယာဥပဒေနဲ့ပတ်သက်လို့တချို့တိုင်းသားဒေသတွေမှာအထူးဖြစ်ပြိပခဖြစ်နေတဲ့တိုင်းသားဒေသတွေမှာတခြားလက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းသူတို့တိကျဥပဒေတွေရှိပါတယ်ဥပမာဆိုကရင်ဘက်မှာလိုမျိုးပေါ့နော်ကချင်ဘက်မှာက KIA ကတော့တသက်ဒီမြေယာနဲ့ပတ်သက်လို့ဥပဒေမျိုးတွေရှိပါလားခင်ဗျ
ဒီမြန်မာဥပဒေပေါ်လစီချထားပြီလို့တော့ကားတော့တားရတယ်ဒါပေမဲ့ဘယ်လိုချထားလဲဆိုတော့ကျွန်တော်တို့မသိရဘူးဆို
တော့ရှင်ဒီအချို့အလှည့်ပေးကြမှာလဲအရင်ဆုံးကိုတီးလည်မှုထိုင်းနိုင်ငံပါကိုတီးလည်မှုဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့နော်အချို့ရဲ့စစ်တပ်ရဲ့အာနော်တို့ရဲ့ရိုးသားမှုဖြစ်ဘူးဆိုတော့အခုပို့ပြီးတော့ရောက်လုံးပေါ်နေတာပဲကျွန်တော်ကမြင်ရပါတယ်ခင်ဗျဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းသားဒေသတွေမှာနော်မီလွမီရိုင်းစရာမရှိပါဘူးခင်ဗျဘာလို့လဲဆိုရင်နော်ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကနော်တို့ရဲ့တုံးဆောင်ချက်အတို့ရဲ့တိုင်းထွာချက်ရှိတာပြီးသားပဲအဲအကြောင်းကိုအခုအစိုးရကတို့ရဲ့လုံဆောင်ချက်အတော့ဖြစ်တတ်တဲ့ပို့ဆိုးလေးလို့ဖြစ်နေတယ်ကတကယ်လို့များနော်တို့ကမတ်ပုံတင်ရမယ်ဆိုရင်မတ်ပုံတင်တဲ့စိတ်ချအာနော်အဲ့ဒီမှာအဲ့စီးရင်ဝင်သွားပြီးဆိုရင်နော်အောက်ခုံပေးရတော့မယ်အောက်ခုံပေးတာကိုနော်ဖြစ်တတ်ဖက်ကိုရောက်သွားမယ်နော်စင်အားဖြစ်တဲ့ဘက်ကိုရောက်သွားမယ်တကယ်လို့မတွင်းတဲ့ဥစ္စာကြတော့နော်တကယ်လို့ပြင်ပမှာဖြစ်သွားတဲ့ဥစ္စာကတို့အားလုံးတိုင်းတဲ့သဘောဖြစ်နေပါလေအဲ့ဒါကြောင့်မို့ကျွန်တော်အနေနဲ့ဒီပြင်လူခက်စီးနေတဲ့ဘယ်လိုလုပ်မလဲနော်တိုင်းသားခက်စီးနေတဲ့ဘယ်လိုလုပ်မလဲအဲ့ဒါကိုအမြန်တမ်းလုပ်ဖို့လိုအပ်ပါတယ
်ကျွန်တော်ကိုတီးလက်မှုကိုဒီမှာတကယ်နည်းနည်းမေးချင်ပါတယ်ခုနကမေးခွန်းနဲ့ဆက်ပြီးတော့ပါခုနကကျွန်တော်ပြောသလိုဒီမြေယာဥပဒေနဲ့ပတ်သက်လို့မြေလွတ်မြေယာဥပဒေနဲ့ပတ်သက်ပြီးတော့အစိုးရဆွဲတဲ့အခါမှာမြေလွတ်မြေယာကင်းပြီးတယ်မှာမရှိဘူးလို့ကိုတီးလက်မှုပြောတယ်အဲ့တော့အဲ့မှာ KB တဲ့မှာအုတ်ချိုရေးပိုင်းတချို့ဝင်နေတဲ့ဒီ KNU တို့ဘာလို့မှာရောဒီမြေလွမြေရဲနဲ့ပတ်သက်လို့ဖြစ်ဖြစ်မြေရနဲ့ပတ်သက်လို့ဥပဒေတရားသူလုတ်ထားတာရှိလို့လားစီမံခန့်ခွဲမှုလုတ်ထားတာရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာရှိပါတယ်ခင်ဗျာဆရာတို့တေချာလာလေ့လာကြည့်ပါကျွန်တော်ပြောတာမျိုးဖြစ်ရှင်
အဲ့တော့မြေလွမြေရန်စီမံမှုကိုမြေလွမြေရန်အကင်းပြီးနဲ့စီမံမှုကို KNU အနေနဲ့တေချာစီမံပေးနိုင်တဲ့အနေအထားရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာရှိပါတယ်တကယ်လို့တို့ကနော်ဒီလိုနော်အစိုးရအဖွဲ့ကြီးကလုတ်ထောင်မယ်ဆိုရင်တို့ကျွန်တော်ပြင်ပြင်လေးပြင်ပြင်ဘူးရဲ့လေယာဉ်မျိုးဒါလူလူဖြစ်သွားအောင်ခင်ဗျာ
အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတီးလည်မှုတို့ကလက်မခံဘူးဆိုတဲ့အစိပ်ပိုင်းက KNU တစင်းစီရသွားမှာဘယ်လိုပုံစံမျိုးနဲ့အစိုးရကို complaint လုပ်မလဲ
ဟုတ်ကဲ့ခင်ဗျာဒီကတော့တို့ရဲ့တိုင်မြင်မှုတို့ရဲ့ဖြေမှုမှမလာမှုတူရတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကိုတီးလည်မှုကျေးဇူးပါခင်ဗျာကျွန်တော်ဦးတင့်ငွေဆိုတဲ့ပေးစာဆောင်ဖတ်ချင်ပါတယ်သူကဒီဆွေးနွေးပွဲအတွက်ပေးဖို့လာတာပါမြေလွတ်မြေလက်စီမံခန့်ခွဲမှုဥပဒေရတဲ့မြေလွတ်မြေလက်အုံပြုခွင့်လျှောက်ထားဖို့သက်ဆိုင်ရာကနှိုးဆော်ခဲ့တဲ့နောက်တိုင်းသားဒေသတွေအထူးဖြစ်ဒီပြိပခဖြစ်တဲ့ဒေသကတောင်သူတွေတော်လေးရတဲ့မိပါလေဒါကလေဒီဥပဒေရရှောက်ထားခွင့်6လအတွင်းရှောက်ရမယ်ဆိုတော့စစ်ဘေးရှောင်ပြည်သူတွေကသူတို့ရဲ့လေယာဉ်အုပ်ဝင်တွေဆွန့်လွတ်ထွက်ပြေးလာတော့ဘယ်လိုပြန်ရှောက်မလဲဗျာတဲ့ငင်းငင်းရတော့မှပဲမိမိရက်ရွာပြန်မှရှောက်ထားနိုင်မှာပါတဲ့စစ်ဘေးရှောင်တွေရဲ့ဒီလေယာဉ်တွေဟာအစိုးရရဲ့စီးရင်မှာမြေလွတ်မြေလက်စီးရင်ဖြစ်နေမှာအသေးကြပါလေဒါကြောင့်မလို့ဒီဥပဒေရပြိပခဖြစ်နေတဲ့နေရာကတောင်သူတွေရဲ့လေယာဉ်မြေတွေဟာဆုံးရှုံးသွားနိုင်ပါလေတဲ့ဒါကြောင့်တိုင်းသားပြည်သူတွေနဲ့ရပ်ဖက်ဖွဲ့စည်းတွေကအသေးအံကိုကန့်ကွက်နေကြပါလေပြတ်တမ်းပြီးတော့ဥပဒေဖြစ်နေတဲ့အတွက်အစိုးရကအကောင့်ထဲပေါ်တဲ့နေရာမှာတရားမျှတမှုအတွက်အကောင့်ထဲပေါ်မှုကိုခိတရက်ဆိုင်ပြီးတော့ချွင်းချက်အနေနဲ့တော့ပြိပခဖြစ်နေတဲ့နေရာတွေကိုခြံလှပ်ပြီးအကောင့်ထဲပေါ်ဆောင်ရွက်နိုင်အောင်သူ့တော်ကိုပြန်လည်တင်ပြပြင်ဆင်နိုင်အောင်ဆောင်ရွက်သင့်ပါလေလို့ထင်မြင်ယူဆပါလေတဲ့ဒါကဥတည်ငွေရဲ့သူ့ရဲ့အမြင်ကိုပေးပို့တာပါဒါနဲ့ပတ်သက်လို့ဥပစုပဲမိကြပါလေခုနကကျွန်တော်အဲ့ဒါနဲ့ပတ်သက်လို့လည်းပြောပါတယ်ပြိပခဖြစ်တဲ့နေရာတွေမှာမြေလွတ်မြေရန်ကိုစီမံခန့်ခိုးဖို့အတွက်အကက်ဖြစ်နေတယ်ဒါဆိုရှင်ပြိကမဖြစ်တဲ့တခြားနေရာတွေဥမာတခြားနေရာတွေမှာလုတ်ရင်ရောပြန်ပြီးတော့ပြင်ဆင်ပြီးတော့ဆောင်ရွက်သင့်ပါဆိုဥတည်ငွေရဲ့ဒီအယူဆပြောဆိုနေတဲ့ပတ်သက်လို့ဥပစုဘယ်လိုမြင်ပါလဲခင
်ဗျဒီဥပဒေထဲမှာတော့ပြောင်းလဲခဲ့ရှိတာပေါ့ဒီလိုဒီလိုပြောတာအဲဒီလိုဒီလိုဆိုဒီမှာတော့အတိတ်ကိုဖွင့်တာဒါမြေရင်းဆိုဒီမှာအတိတ်ကိုဖွင့်တာပေါ့နော်အတိတ်ကိုဖွင့်တဲ့အတိုင်းအောင်တပိုင်းပဲဒါကြောင့်ဒီလိုဒီလိုမြေရင်းကိုတတ်မှတ်တဲ့နေရာမှာဆက်တော့ကျွန်တော်ရေးစင်းပေါ့နော်အဲ့တော့စင်းရင်းဦးစီးထောင်တာဒါကလည်းစင်းရင်းထောင်ဖို့လို့စင်းရင်းဦးစီးထောင်တာကသောမြေလူလူမြေရဲ့သမ္မာနေရာမြေရဲ့နေပြီးတော့လွတ်သွားတဲ့ဥစ္စာကမြေလူလူမြေရဲ့တော့တင်တော့ပေါ့တင်တော့မပါဘူးပေါ့အိုက်ကြတဲ့ဟာကိုမြေလူလူမြေရဲ့ရှင်သမ္မာအဲ့တော့ဟုတ်ဒီမြေရဲ့သမ္မာကိုပြန်ကြည့်လို့ရှိလို့ရှိတယ်ဒီလိုကိုယ်နေတန်းခဲ့တာဒီတိုင်းနေရာကဒီတိုင်းဆိုင်တယ်ဒီတိုင်းရောပေါ့ဗျအဲ့တော့တန်းခဲ့တယ်ဒီတိုင်းဆိုင်ပြီးတော့ဒီလိုကွန်ဆက်တွေအစားဥပဒေတွေအစားတိုင်းပြီးတော့ဥစ္စာကိုပြန်လည်းထုတ်ပြန်လည်းထုတ်ပြီးတော့အဲ့တော့တိကျခြင်းဆိုပြီးဖြစ်တယ်အဲ့တော့ကဟိုခေတ်တော့ပဲဒီစားခစ်မှာလုပ်ခဲ့တာပေါ့နှစ်ပုတ်တွေနဲ့ဖြစ်အဲ့ရမှာဒီတိုင်းတိုင်းရလေးတွေကွင်းပေါ့အဲ့တန်းတိုင်းတိုင်းရလေးတွေကွင်းဥပမာပြောလို့ဒီတိုင်းတိုင်းလေးတွေကွင်းအဲ့တော့
ဆိုင်ဆိုင်ဆိုင်ပြီးမှစာပေးပေါ့ဟုတ်တယ်ဗမေဥဒေကွင်းလေးလို့ခေါ်တယ်အဲ့ဗမေဥဒေကွင်းရဲ့အောက်ဆက်ပြီးမှစာပေးဆိုတဲ့ဟိုတိုင်းတိုင်းပဲကွင်းနေတယ်အဲ့ကွင်းတွေဟာကျွန်မမထောက်ရသေးတဲ့အတွက်ဟိုအမှတ်တမ်းတွေလည်းမရှိသေးတဲ့အတွက်အဲ့ဒီကောင်တွေကဒီလိုမျိုးနဲ့ဒီရိုင်းအဖြစ်သတ်မှတ်ခံနေတာ
ဟုတ်
တယ်ဒါကတော့ဒါကတော့ဒီကုန်းအတုံးကြီးမှုဟာဒီလိုမျိုးမှာပတ်ပါတယ်ဒီကိစ္စတွေရောလို့ဒီလိုရှိရင်မမြင်ဥပုံကွင်းတွေရဲ့ OS ကွင်းတွေရဲ့ဖာမီတိုင်းစားတွေအတုံးမှုနေတဲ့ညီကြီးဟာဒီလိုမျိုးနဲ့ဒီရိုင်းအဖြစ်သတ်မှတ်ခံနေတာဘာမှပြည်ပြပါကတိသွားလဲဆိုတော့အဲ့ဒီ project တွေအပြင်မှာဖွင့်လိုက်တဲ့ဒီလိုမျိုးနဲ့ညီကြီးကခံလို့အဖွဲ့ဆိုတဲ့နောက်ရတဲ့အဖွဲ့ကဖွင့်လိုက်ပြီးတော့အဲ့ဒီလိုမျိုးနဲ့ညီကြီးရကြည့်ခဲ့တဲ့အချိန်မှာအဲ့ဒီလိုတွေနဲ့အရာတွေခဲ့တဲ့အခါကျတော့ဘဝဆင်းရဲလက်လာတဲ့မမြင်ဥပုံကွင်းတွေ OS ကွင်းတွေအဲ့တော့ဒါမှမဟုတ်ဒီလိုပါသွားခဲ့တာ။အဲ့ဒီလိုလို့ဒီမှာအခုကျွန်တော်ကျောင်းကျောင်းကိုလုံးတဲ့အချိန်မှာဒီငွေနဲ့ဆက်ပန်းကစစ်ပေါင်းဝန်ကျင်လောက်ကကျောင်းချလုပ်ခဲ့တဲ့ချိန်ကိုပုံခါပြီးတော့ပြန်သုံးတယ်။အဲ့တော့အဲ့ဒီတဲ့ဥစ္စာကဒီဥပဒေရဲ့အောင်းချက်တစ်ခုဖြစ်တယ်။ဒီဥပဒေကိုအကောင့်ထဲပေါ်ဖို့အတွက်အခက်အခဲတွေဖြစ်တယ်။ဆောင်းတန်းလို့ရခုအတန်းနေတာကျွန်တော်အစိုးရဒီချက်ချက်နားထောင်ရတော့မယ်အစ်စာရှိ။အခုကျွန်တော်ဒီမှာလူသားရေးလုံးချောက်မှုလူဝါဟပေါ့နော်။ဒီ Criminal Law Policy တစ်ခုကိုကျွန်တော်ပြောရအောင်ဆောင်းရက်6မှာကျွန်တော်က6မှာနော်အတူတူနေကြတယ်။ဒါနဲ့အားကြီးရအကောင်းဆုံးပုံပြင်နဲ့သူ့ရဲ့အခန်းချစ်မှာတော့တိုင်းတိုင်းတိုင်းလူမျိုးများယူလို့ဆောင်းလို့အခွင့်အရေးများဆိုပြီးတော့ဖြစ်တယ်ဖြစ်လာ။ဒီအနေနဲ့လည်းနော်ကျွန်တော်အမျိုးသားတွေတုံးချမှုဥပဒေကြီးတည်းရပေါ်ပေါက်လာလို့ကျွန်တော်တို့ကြိုးစားကြအောင
်။ရှင်းလင်းသိချင်တာကအခုအစိုးရကလုပ်နေတဲ့ဒီဥပဒေမှာစီမံခန့်ခွဲမှုကိုဟိုဆန့်ကျင်တဲ့လူတွေကပေါ့စီမံခန့်ခွဲမှုကိုလက်မခံနိုင်တာလားမယုံကြည်တာလားဒါမှမဟုတ်ရှင်မြေတွေကအကယ်၍တင်းယူခံပြီးတော့ကုမ္ပဏီတို့လက်လွှဲသွားမှဆိုရင်လားတိကျပြောမှဆိုဘယ်အတွက်ဆိုရင်လားလဲ
လေမားရေလေမားရေလေဒီတိုင်းလေမားရေအပုံဆိုရင်ကတော့အခုပြောတဲ့အချက်၃ချက်ကလုံးကိုဆိုရင်ကြားအဲ့ဒါရက်စက်ကလေးကြီးမှာကဒီအကြည့်ကြမ်းလေးနဲ့ဒီဘက်ကကလေးကြီးကိုတကယ်ထဲလုံးလိုက်တဲ့အချိန်မှာတကယ်ဟုတ်တယ်လို့ဒီလိုဆိုလို့ဆိုရင်တိုင်းလာရေအပံလေးနဲ့နားထောင်ပြီးတော့လူဝါနဲ့တစ်ချက်ကိုကောင်းကောင်းမဟာဗျာတရက်ကိုကောင်းကောင်းမချနိုင်ပဲလေသူ့ပြည်သမားကိုကောင်းကောင်းမလုပ်နိုင်လဲလေအရင်အချိန်ကိုလုံးလိုက်တဲ့အချိန်မှာတိုင်းလာရေဆိုရင်ကတို့ကျေကျေတော့တာ
ဟုတ်ကဲ့
အခုရဲ့အနေထားလေးဟာဒီဥစ္စာကျွန်တော်တို့ဒီနေ့ခက်ခက်ပြန်ပြီးတုံးတက်ပြီးတော့ဒီဥပဒေတွေကိုတိုင်းသားတွေအပိုင်လေးနဲ့တိုင်းသားတွေအခွင့်အရေးဒီဟာအခွင့်အရေးနိုင်ငံသားတွေလေးဟာအခွင့်အရေးကိုအစိုးရရဲ့လွှမ်းမိုးမှုနည်းနည်းဆော့ပြီးတော့နည်းနည်းမဟုတ်တော်တော်ကိုဆော့လိုက်ပြီးတော့မှပြန်ပြီးတော့ရေးဆွဲဖို့နော်ဒါမှမဟုတ်အတွက်တွေရေးဆွဲရတာဒါမှမဟုတ်ဟုတ်တော့မှဒီချီးပြီးသားဥစ္စာတွေကိုပြန်ဖို့လိုအပ်တယ်လို့ထင်ပါတယ်တိုင်းသားတွေဆိုရင်ဒီကဒီဥပဒေတွေပေါ်မှာကျေးဇူးရှိနေတယ်ဆိုတာကိုအစိုးရလက်ခံဖို့လိုတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်တို့တဲ့လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့တိုင်းလူလူတိုးတက်ရေးမိဖွဲ့ဖွဲ့ကဥပစုဒုမြေကွယ်ကမိခမွန်ကချင်ဝိုင်းမော်ဒေတာမြာကာကွယ်ရဲ့ဦးတူနန်းတနေ့တော့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်တဲ့လီလိုက်အစီအစဉ်ဒီမှာပဲညနာခွဲ့ပြပါခင်ဗ
ျကုသညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုင်းရိုက်လီလိုက်အစီအစဉ်မှာဒီအစီအစဉ်ကိုထုတ်လုပ်သူကတော့မတ်တင်ကီထိုက်ပါရှင်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
မက္ကဆီကိုနယ်စပ်တချို့နယ်စပ်တတိုင်းကာယမှုကိစ္စဟာနိုင်ငံတော်အတွက်အရေးပေါ်လောက်ရမယ်အလုပ်ကိုတုံ့ပြန်လှုပ်ဆောင်လာလို့ကြေညာရင်လွှတ်တော်မတ်တွေဘက်ကလုံလောက်တဲ့ရန်ပုံငွေချမပေးရင်အစိုးရရန်တရားလဲပတ်မှုတွေရပ်တန့်အောင်လှုပ်ဆောင်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထိန်းချုပ်မှုနဲ့တူအင်ကာနေ့မှာသမ္မတအင်ဗျူရုံးခန်းထဲမှာသတင်းတောက်တွေရှိမှာပဲသမ္မတနဲ့ဒီမိုကရက်တစ်ပါတီကခေါင်းဆောင်တွေကြားမပြေမလည်ဖြစ်ခဲ့ကြပါတယ်ကနေဒါနိုင်ငံမှာအဖမ်းဆီးခံထားရတဲ့ဟောဝေနိပညာကုမ္ပဏီကြီးရဲ့ဗန်နိုင်းဆန်အကြီးအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်ခြင်းရှိနေချိန်မှာပဲကနေဒါရုံးကအင်ကာနေမှာသူ့ကိုအာမခံပေးလိုက်ပါတယ်။ဒီတရုတ်နိပညာကုမ္ပဏီအကြီးအကဲကိုအမေရိကန်ပြည်ထောင်စုရဲ့ပန်ကြားချက်အရကနေဒါအစိုးရကဖမ်းဆီးထားခဲ့ပြီးတဲ့နောက်ကနေဒါနဲ့တရုတ်တို့ကြားတင်းမာမှုတွေတိုးနေချိန်မှာပဲတရုတ်အစိုးရကကနေဒါတန်တမာဟောင်းတဦးဖြစ်တဲ့မိုက်ကယ်ကော့ဖ်ရစ်ကိုဖမ်းဆီးထားလိုက်ပါတယ်။Google ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဆန်တာပါချာကနိုင်ငံရေးဗက်လိုက်မှုမရှိဘဲ Google ကုမ္ပဏီကိုလှုပ်ဆောင်နေတာပါလို့ American Outlet တရားရေးကုမ္ပဏီကိုမနေ့ကပဲပြောကြားခဲ့ပါတယ်။သတင်းရမျက်တွေရနိုင်တဲ့နေရာစုံရှိတဲ့အထက်မှာလက်ရဘက်ကလူတွေရောလက်ဝဲဘက်ကလူတွေရှိကပါသတင်းတွေရခဲ့တဲ့အတွက်စုံလင်ကွဲပြားမှုပေါ်အခိုင်အခြေခံပြီးတော့အသေးချာလှုပ်ဆောင်နေတယ်လို့လည်း Google ကပြောပါတယ်။မြန်မာနိုင်ငံမှာရွန်ဂျာမွတ်စလင်တွေပေါ်မှာတက်ဖက်နှိမ့်နှင်းမှုဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အမေရိကန်လွှတ်တော်ကဒီကနေ့ပဲဆုံးဖြတ်ချက်ချလိုက်ခဲ့ပါတယ်
။ကျေးဇူးပါရှင်ဒေါက်ခင်မျိုးတက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင် အင်ဂျင်နီယာကတော့ Darryl Smith ပါ ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကပရိသတ်အားလုံးကိုကျေးဇူးထူးတင်ပါတယ်ရွှေလန်းချမ်းမြေ့ကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.